Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ Washington မြို့တော် VOA American အစံကနေ2019ခုနှစ်မေလ6ရက်တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Flight Meter 2432.49 ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမ Engine နိုင်ပါ
မင်္ဂလာမနက်ခင်ပါရှင်ကျမတင်ကြီးထိုက်ပါကိုညာဝင်းအောင်နဲ့အတူသတင်းတွေကြီးညာပေးမှာပါဣသရေးနဲ့ဂါဇာနယ်စပ်တလျှောက်တိုက်ပွဲတွေအတွင်းနှစ်ဖက်သေဆုံးသူအနည်းဆုံး24ယောက်ရှိနေပါပြီရိုက်တာသတင်းတောင်2ဦးရဲ့အမှုမှာတက်တဲ့အထောက်အထားတွေကိုရှာဖို့ဣသရေးကုမ္ပဏီရဲ့နည်းပညာနဲ့စုဆောင်ခဲ့တယ်ဆိုပြီးဝါရှင်တန်ပို့သတင်းစာကဖော်ပြလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
ကောင်းပါပြီလူမျိုးရေးဘာသာရေးခွဲခြားမှုတီးမှုတွေကိုအင်တာနက် Facebook ကနေဖြန့်ဝေခဲ့တဲ့အတွက်ပဋိပက္ခတွေပိုးပြီးဆိုးဝါးစေခဲ့တဲ့မြန်မာနိုင်ငံမှာအစိုးရကိုယ်တိုင်ကလည်း Facebook ကိုသူတို့ရဲ့သတင်းအချက်အလက်တွေကိုအဓိကဖြန့်ဖြူးတဲ့နေရာဖြစ်အသုံးချနေကြောင်း Writer သတင်းဌာနအကြီးအကဲ Steve Adler ကဝေဖန်ပြောကြားလိုက်ပါတယ
် They are there for doing just what we as journalists are supposed to dodo. Reporting factually and accurately.
ဒါကတော့နှိရှေထောင်တန်ကြနေကြခံခဲ့ရတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုကုလသမဂ္ဂကပေးရချီးမြှင့်တဲ့စုပေးပွဲအခမ်းအနားမှာ Steve Adler ကပြောသွားတာပါ။နောက်ပိုင်းမှာအပြည့်ဆုံးကြားဖို့ရှိပါတယ်။ဒါအပြင် NLD အစိုးရရဲ့၃နှစ်တာဖြတ်တမ်းမှုကာလအပေါ်မှာတုံ့သက်ဆွေးနွေးထားတဲ့မြမအရေးဆွေးနွေးကန်အစီအစဉ်မြန်မာပြည်ကပေးစာစတဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါ
။ဣသရေးနဲ့ဂါဇာနယ်စပ်တလျှောက်၅နှစ်အတွင်းအသေးအဖျောက်အများဆုံးတိုက်ခိုက်မှုတွေမှာဂါဇာကဟမတ်ပြစ်မှတ်တွေကိုအပြင်းအထန်ဆက်ပြီးတိုက်ခိုက်ဖို့ဣသရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကစစ်တပ်ကိုညွှန်ကြားထားပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကဆလိုဒုံးချီတွေနဲ့ပြစ်ခတ်မှုနဲ့လေကြောင်းကနေတုံ့ပြန်တိုက်ခိုက်မှုတွေအတွင်းအနည်းဆုံးပါလက်စတိုင်း20တေဆုံးခဲ့ရပြီဖြစ်ပါတယ်။တေဆုံးသူတွေထဲမှာ14လအရွယ်ကလေးငယ်နဲ့အတော်ဖြစ်သူတို့လည်းပါဝင်ပြီးဟမတ်စ်တို့ကဣသရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လို့ပြောဆိုပြီးဣသရေးထောက်လှမ်းရေးဘက်ကတော့ပါလက်စတိုင်းတွေရဲ့ဒုံးချီမှားပြစ်မိပြီးတေဆုံးတာလို့ပြောပါတယ်။ဒီပြောဆိုချက်တွေအပေါ်မှာတိကျအတည်ပြုချက်တော့မရှိပါဘူးဣသရေးလူသေဆုံးပြီးဒါဟာဆိုရင်2014ခုနှစ်နောက်ပိုင်းနယ်စပ်ဖြတ်ကျော်တိုက်ခိုက်မှုတွေအတွင်းဣသရေးနိုင်ငံတွင်ပထမဆုံးအကြိမ်အရက်သားသေဆုံးမှုဖြစ်ပါတယ်အမျိုးသားတအူးကတော့သူ့အိမ်ကိုဒုံးကျည်ထိတာကြောင့်သေဆုံးခဲ့တာဖြစ်ပြီးနောက်တအူးကတော့အလုံယုံပေါ်မှာဘုံးထိပြီးတော့သေဆုံးခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တောက်ချာနေ့ကဆလို့ပါလက်စတိုင်းစစ်သွေးကြွတွေဘက်ကဣသရေးဘက်ကိုဒုံးကျည်အစင်ပေါင်း600ကျော်ပစ်ခတ်ခဲ့ပါတယ်အစ္စလာမ်ရဲ့ဂျီဟတ်အဖွဲ့ကဒုံးကျည်တွေနဲ့ပစ်ခတ်တာဖြစ်ပေမဲ့ဂါဇာကိုထိန်းချုပ်တဲ့ဟမတ်စ်တွေမှာတာဝန်ရှိတယ်လို့ဣသရေးဘက်ကပြောပါတယ်။ဂါဇာတဲကဟမတ်စ်ပြင်းမှတ်ပေါင်း260ကျော်ကိုလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့တယ်လို့လည်းဣသရေးစစ်တပ်ကပြောဆိုထားပါတယ်ရှင်
။ရုရှားလေကြောင်းလိုင်းအလိုဖရော့ဟာတနင်္ဂနွေနေ့ကမော်စကိုမြို့ရှရစ်မက်ချေဘိုလေဆိပ်မှာအရေးပေါ်ဆင်းသက်စဉ်မီးလောင်ကျွမ်းမှုဖြစ်တာကြောင့်အနည်းဆုံးလူ40တေဆုံးသွားကြောင်းမော်စကိုကလာတဲ့သတင်းတွေကဆိုပါတယ်ဆာဖ်ကို8စူပါဂျက်တရားအမျိုးအစားအဲ့လေယာဉ်ဟာလေယာဉ်ပေါ်မှာခီးသည်83ဦးနဲ့လေယာဉ်အမှုတန်း5ဦးစုစုပေါင်း88ဦးလိုက်ပါခဲ့တာပါတေဆုံးသူ73ဦးထဲမှာ2ဦးကကလေးငယ်ဖြစ်ပါတယ်လေယာဉ်မီးလောင်ကျွမ်းတဲ့အကြောင်းရင်းကိုအခုချိန်ထိမသိရသေးပါဘူးလေယာဉ်ဟာမော်စကိုကိုစန်ဂျိန်ဒီဒေသစံတော်ချိန်ညနေ6နာရီမှာစတင်ထွက်ခွာပြီးမြောက်ဘက်မွေမန့်လေဆိပ်ကိုဥတီပြန်တမ်းဖို့ရည်ရွယ်ခဲ့တာပါလင်းရင်ပြန်တပြီးသိမကြခင်မှာပဲစပိုင်းဆိုင်ရာခြုံရင်းမှုရှိတာကြောင့်လင်းရင်အမှုတန်းတွေကလင်းရင်လမ်းကြောင်းထိန်းချုပ်ရေးဌာနကိုအရေးပေါ်သတင်းပို့ခဲ့ပြီးဆင်းသက်ဖို့အကြောင်းကြားခဲ့ပါတယ်ဆင်းသက်လာချိန်မှာအင်ဂျင်ကနေမီးလောင်ကျွမ်းမှုဖြစ်ပွားပြီးနောက်ခီးတဲ့တွေကိုအရေးပေါ်အပေါက်ကနေကယ်ထုတ်ဖို့စူးစမ်းခဲ့ပါတယ်။ဘာကြောင့်အခုလိုမီးလောင်ရတယ်လဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့ဒီဖြစ်ရပ်ကိုရာဇဝမှုကြောင့်ရအမှုဖွင့်စုံစမ်းနေကြောင်းရုရှားစုံစမ်းရေးကော်မတီကပြောပါတယ်။အခုလိုမတော်တဆမှုဖြစ်ပြီးတဲ့နောက်မှာရှရစ်မက်ချေဘိုလေဆိပ်ကိုယာယီပိတ်ထားခဲ့ပြီးအဲ့ဒီလေဆိပ်ကိုဆင်းသက်မဲ့လေယာဉ်တွေကိုလည်းအခြားလေဆိပ်ကိုပြောင်းရွှေ့ခဲ့ပါတယ်။
ဒီရလင်ကနိုင်ငံမှာပြီးခဲ့တဲ့လတုန်းကခရီးရန်ဖျားကြောင်းနေတဲ့ဟိုတယ်တွေတိုက်ခိုက်ခံရပြီးလူပေါင်း250ကျော်တေဆုံးခဲ့ရပြီးနောက်မှာတော့လုံခြုံရေးစိုးရိမ်စိတ်ကြောင့်ဒီသတင်းပတ်မှာလဲကက်သလစ်ခရီးရန်တွေတနင်္ဂနွေလူထုစုတောင်းဝတ်ပြုပွဲကိုကိုယ့်အိမ်မှာပဲဝတ်ပြုခဲ့ကြရပါတယ် တနင်္ဂနွေမှာဝစ်ပြိုဆူတောင်းပွဲတွေကိုစီစဉ်ထားတဲ့အတိုင်းဖျားเจ้าနေမှာပြန်ဆနိုင်အောင်မှာမဟုတ်ဘူးဆိုပြီးတရင်အချက်လက်တစ်တွေကိုအခြေခံပြီးကိုလံဘိုသာသနာရဲ့ပြောခွင့်ရတဦးကကြာသာပရိနေမှာကြီးညာခဲ့တာပါပြီးခဲ့တဲ့သတင်းပတ်တုန်းကလုတ်ခဲ့သလိုမျိုးပဲဒီသတင်းပတ်မှာလည်းယဟန်မင်းအမတ်ကာဒီနယ်မော်ဂွန်ရာဂျစ်ကတီးထန်လူတို့ဝစ်ပြူဆူတောင်းပွဲလုတ်ခဲ့ပြီးရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်မနေ့တနင်္ဂနွေနေ့မှာပဲပင်လယ်ကမ်းဆက်မြို့ဖြစ်တဲ့နီဂွန်ဘိုမှာအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးအစိုးရကညှပ်မထွက်ရအမိန့်ထုတ်ခဲ့ရသလိုလူမှုကွန်ရက်ဆိုရှယ်မီဒီယာတွေကိုလည်းထပ်ပြီးတော့ပိတ်ပင်ခဲ့ရပါတယ်ရှင်
အာဖဂန်နစ္စတန်မြောက်ပိုင်းမှာရှိတဲ့ရဲဌာနချုပ်စခန်းတစ်ခုကိုတာလီဘန်အသေးခံဘုံးကွဲသမားတဦးနဲ့လက်နက်ကန်အုပ်စုတစုကဝင်ရောက်တိုက်ခိုက်တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်73ဦးအနည်းဆုံးသေဆုံးပြီး55ဦးကျော်ဒဏ်ရာသွားပါတယ်။ဘာကလန်ဒေသရဲ့မြို့တော်မှာရှိတဲ့ရဲဌာနချုပ်မှာတနင်္ဂနွေနေ့နေ့လယ်ပိုင်းကအဲ့ဒီတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးဌာနချုပ်ဝင်ဝမှာရပ်ထားတဲ့အမေရိကန်လုပ်ဟန်ဗီကာစစ်ကားကိုတာလီဘန်ဘုံးကွဲသမားကအသေးခံတိုက်ခိုက်ခဲ့ပြီးနောက်မှာအဖွဲ့ဝင်ခုနှစ်ဦးပါတဲ့အကြမ်းဖက်သမားတွေကဒရဇတ်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေကလည်းပြန်လည်ပစ်ခတ်ခဲ့ပြီးဝန်းရံပစ်ခတ်တဲ့အခြေအနေကို6နာရီကြာမှပြန်လည်ထိန်းသိမ်းနိုင်ခဲ့တယ်လို့အာဖဂန်ပြည်ထောင်စုဌာနကပြောပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရိုက်တာသတင်းထောင်တို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်တဲ့တပ်တွေအထောက်ထားတွေကိုမြန်မာရဲတပ်ဖွဲ့ကစူးစမ်းရယူတဲ့နေရာမှာ Israel Company Celebrate ရဲ့နည်းပညာကိုသုံးခဲ့တယ်လို့ Washington Post သတင်းစာကြီးကတနင်္ဂနွေနေ့မှာဖော်ပြလိုက်ပါတယ်။လက်ကင်ဖုံးတွေကိုချိုးဖောက်ဝင်ရောက်တဲ့နည်းပညာကို Israel Company Celebrate ထံကမြန်မာအာဏာပိုင်တို့ရရှိခဲ့တာဆိုပြီးဆက်ရွက်စတန်းနဲ့တရားခံရှင့်နေရဲ့ပြောဆိုချက်ကိုကိုးကားပြီး Washington Post သတင်းစာကြီးကရေးသားထားတာဖြစ်ပါတယ်။ Writer သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့နိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်နှံ9နှစ်ကြာခံနေရတာပါ။ Celebrate ကပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံကိုရောင်းချမှုအလုံးရထားကြောင်းကြီးညာချက်တော့ထုတ်ထားပါတယ်။သူ့ရဲ့ဤပညာကိုကမ္ဘာတဝန်းကတရားဥပဒေစိုးမိုးရေးအဖွဲ့တွေကကြေကြေပြန့်ပြန့်သုံးစွဲနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့2016ခုနှစ်ကရန်ကုန်အခြေစိုက် MySpace International ကနေတဆင့်သူ့ထုတ်ကုန်တွေကိုစတင်ရောင်းချခဲ့ကြောင်း MySpace International တာဝန်ရှိသူရဲ့ပြောဆိုချက်ကိုလည်းသတင်းစာကြီးကကိုးကားဖော်ပြထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်နေဦးတန်းစောအောင်ရဲ့ပြောဆိုချက်ထဲမှာလဲသတင်းထောက်တီရဲ့လက်ကင်ဖုံးကိုရှာဖွေခဲ့သူက Celebrate သင်တန်းရထားသူဖြစ်တဲ့အကြောင်းဒါပေမဲ့သူ့ရဲ့အသည့်အမှတ်ပြုလက်မှတ်ကတက်တန်းကုန်နေပြီဆိုတဲ့ပြောဆိုချက်ကိုလည်းသတင်းစာမှာကိုးကားဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာ Israel တန်ယုံကစီးပွားရေးနဲ့ပြန်ကြေးဆိုင်ရာအရာရှိတဦးကတော့ဒီကုမ္ပဏီရဲ့လုပ်ငန်းတွေမြန်မာနိုင်ငံမှာလုပ်နေတာမသိတဲ့အကြောင်းနဲ့တခြားမှတ်ချက်တွေကိုမပြောခဲ့ဘူးလို့လည်း Washington Post မှာဖော်ပြထားပါတယ်ရှင်
။စင်ကာပူနိုင်ငံက FAST First လို့ခေါ်တဲ့နိုင်ငံသားအကူအညီထောက်ပံ့ရေးအလို့သမားအစည်းအရုံးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးနေပြီးစင်ကာပူနိုင်ငံမှာအိမ်အကူအဖြစ်လာရောက်အလုပ်လုပ်ကင်ကျင်တဲ့မြန်မာအမျိုးသမီးတွေကိုလေ့ကျင့်သင်ကြားပေးဖို့စင်တာတစ်ခုဖွင့်လှစ်သွားမှာဖြစ်တယ်လို့စင်ကာပူထုတ် Straight Time သတင်းစာမှာရေးသားထားပါတယ်။First အဖွဲ့အနေနဲ့မြန်မာအမျိုးသမီးတွေကိုချက်ပြုတ်နည်းအပါအဝင်လိုအပ်တဲ့သံမွေးဝမ်းကြောင်းပညာတွေသင်ကြားပေးသွားမှာဖြစ်တယ်လို့အဖွဲ့ရဲ့ဥက္ကဋ္ဌဆန်ချွန်းကပြောပါရယ်စင်ကာပူ၊ထိုင်း၊ဟောင်ကောင်၊မကာအိုနိုင်ငံတွေမှာမြန်မာအမျိုးသမီးတွေအိမ်ပေါ်အလုပ်သွားရောက်လုပ်ကင်တာကို2014မှာမြန်မာအစိုးရကပိတ်ပင်ခဲ့ပြီးနောက်အဲ့ဒီတားမြစ်ချက်ကိုပြီးခဲ့တဲ့ AP 24ရက်နေ့ကပြန်လည်ရုပ်သိမ်းကြောင်းမြန်မာအစိုးရကကြေညာခဲ့ပြီးနောက်မှာစင်ကာပူနိုင်ငံဘက်ကအခုလိုဆောင်ရွက်လာတာဖြစ်ပါရယ်မြန်မာအစိုးရကတားမြစ်ခဲ့ပေမဲ့လည်းစင်ကာပူမှာမြန်မာအမျိုးသမီးတွေကတော့အိမ်ပေါ်အဖြစ်လာရောက်လုပ်ကင်ခဲ့ကြပါတယ်။ First ဘွဲ့ရဲ့ခံမှန်းချက်အရစင်ကာပူမှာအိမ်အကူလုပ်ကင်သူပေါင်း2,000ခွဲထဲမှာမြန်မာအမျိုးသမီးက5,000လောက်ရှိပါတယ်
။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်ရေးသဘောတူညီချက်ရနိုင်တဲ့အခွင့်အလမ်းရှိနေစေဖြစ်တယ်လို့ယုံကြည်ကြောင်းအမေရိကန်ဘက်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပြီးမြောက်ကိုရီးယားရဲ့တာရိုပစ်ဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကရှော့ရှော့ပေါ့ပေါ့ပြောဆိုထားပါတယ်ရှင်။
ဘရူနိုင်းနိုင်ငံမှာလိင်လူဆက်ဆံမှုအပောင်းဝင်အိမ်အောင်ရေးဖောက်ပြန်သူတွေကိုတည်သည့်အထိကြောက်ခဲနဲ့ပြစ်ပေါက်အဆုံးစီရင်တဲ့ရှရီယာအစ္စလမ်ဘာသာရေးဥပဒေကိုပြီးခဲ့တဲ့ AP 3ရက်နေ့ကပြဋ္ဌာန်းခဲ့ပေမဲ့နိုင်ငံတကာကအပြင်းထန်ဝေခံခဲ့ပြီးနောက်မှာအဲ့လိုတည်ထန်ပေးမဲ့ဥပဒေကိုဆိုင်းငံ့လိုက်ကြောင်းဘရူနိုင်းနိုင်ငံခေါင်းဆောင်ဆူလ်တန်ဆော်ဘွားကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ
်တနင်္လာနေ့နေ့နဲ့ခင်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါရှင်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါနှိရှေထောင်တန်းကြနေတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုကုလသမဂ္ဂ UNESCO ကနေဂါလမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုကိုမေလ3ရက်နေ့ကအီသီယိုးပီးယားနိုင်ငံမှာကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ညီလာခံမှာဂုဏ်ပြုချီးမြှင့်ခဲ့တဲ့အတွက်ကုလသမဂ္ဂရဲ့အားပေးမှုကိုကျေးဇူးတင်ကြောင်းရိုက်တာသတင်းဌာနရဲ့အကြီးအကဲစတီးဖ်အက်ဒလာကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာဆိုရှယ်မီဒီယာရဲ့အန်ဒီယန်နဲ့ပတ်သက်လို့လည်းသူကဝေဖန်ပြောကြားခဲ့တာပါအကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်နှစ်ပေါင်း12နှစ်ကြာပြီးတဲ့နောက်မှာကမ္ဘာသတင်းလွတ်လပ်ခွင့်အဆင့်တချိန်တို့တက်လာတဲ့အီသီယိုးပီးယားနိုင်ငံမှာပထမဆုံးအကြိမ်ကုလသမဂ္ဂနဲ့ပူးပေါင်းကျင်းပတဲ့မေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့နိုင်ငံတကာညီလာခံကြီးမှာအကျဉ်းချနေတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကနေဂါလာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုကိုဂုဏ်ပြုအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်။ဒီအခမ်းအနားကိုကိုဝါလုံးရဲ့ညီဖြစ်သူကိုသူရအောင်နဲ့အတူမြန်မာသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွင်းမှုကိုမြင့်ကျော်နဲ့ Human Rights Tulip Award ဆုရှင်လူခွင့်ရေးလှုပ်ရှားသူမောင်ဆောင်ခါတို့လည်းတက်ရောက်ခဲ့ကြပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုစားစုကိုလက်ခံရယူခဲ့တဲ့ကိုသူရအောင်ကတော့အခမ်းအနားမှာအခုလိုပြောသွားပါတယ
်။ All they wanted to do was to report
the ဘာလို့ဖြစ်ခဲ့တယ်လဲဆိုတဲ့အဖြစ်အမှန်တွေကိုပြောပြဖို့အတွက်သူတို့သတင်းလိုက်ခဲ့တာပါ။ဒီသတင်းဟာမြန်မာရောကမ္ဘာကပါတည်တင်းတည်တိုက်တဲ့သတင်းဖြစ်တယ်လို့သူတို့ကမြင်ပါတယ်။အပြောင်းလဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအကောင်းဆုံးဖြစ်လာဖို့ငယ်ရွယ်တဲ့သတင်းတောက်တွေအနေနဲ့တတ်နိုင်တဲ့ဘက်ကတောင်းဝန်တိတိထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အစိမ်းမကောင်းစွာပဲသူတို့ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့ပြီးထောင်ဒဏ်9နှစ်အပြစ်ပေးခဲ့ပါတယ်။
အလားတူနယူးယောက်ကုလသမဂ္ဂဌာနချုပ်မှာမေလ3ရက်နေ့က UNESCO နဲ့ DGC ကုလသမဂ္ဂနိုင်ငံတကာဆက်သွယ်ရေးအဖွဲ့တို့ပူးတွဲကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်အခမ်းအနားမှာကိုဝါလုံးနဲ့ကိုကျော်စိုးတို့ကို UNESCO ကအခုလိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုပေးရခဲ့တဲ့အတွက်ကျေးဇူးတင်ဂုဏ်ပြုကြောင်းရိုက်တာသတင်းဌာနအက်ဒီတာချုပ် Steve Adler ကအခုလိုပြောပါတယ်
။ They are there for doing just what we as journalists are supposed to do.reporting factual
တင်းသမားတွေတိုင်းလောက်ရမယ့်အလုပ်ကိုသူတို့လုပ်ခဲ့တဲ့အတွက်အကျဉ်းထောင်တဲ့ရောက်ခဲ့တာဖြစ်ပါတယ်။ကမ္ဘာကြီးအတွက်အရေးအကြီးဆုံးဖြစ်တဲ့မှန်ကန်တိကျပြီးတင်းအချက်လက်ရဖို့သူတို့စူးစောင်းခဲ့တာပါ။အားလုံးသိတဲ့အတိုင်းရခိုင်ပြည်နယ်မှာရင်ဂျာမွတ်စလင်၁၀ဦးတပ်ဖြတ်ခံရတဲ့တင်းကိုသူတို့စုံစမ်းဖော်ထုတ်ရေးသားခဲ့တာဖြစ်ပါတယ်။ဒီလူတွေတပ်ဖြတ်ခံရတဲ့ဓာတ်ပုံတွေကိုသူတို့လက်ခံရရှိခဲ့တာပါ
။ဒါကြောင့်အသက်45နှစ်ကနေ18နှစ်အရွယ်ထိပါတဲ့လူ10ဦးအသက်ခံရတာကိုရိုက်တာသတင်းတောက်နှစ်ဦးအသေးချာသိခဲ့တဲ့အတွက်ကြောင့်ပဲသူတို့နှစ်ဦးကိုအစိုးရကဖမ်းဆီးပြီးစုံစမ်းစစ်ဆေးခဲ့တာဖြစ်ကြောင်းနဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲပြီးနှိရှေထောင်ဒဏ်အပြစ်ပေးခဲ့တာဖြစ်တယ်လို့ Steve Adler ကပြောပါရယ်။သူတို့ကိုထိန်းသိမ်းထားတာရက်ပေါင်း900ရက်ရှိနေပြီးသူတို့လူမျိုးရေးအတွက်နေတိုင်းစူးစမ်းနေတယ်လို့ကုလသမဂ္ဂအနေနဲ့အခုလိုရိုက်တာသတင်းတောက်တွေလွှတ်ပေးဖို့ပူးပေါင်းကူညီဆောင်ရွက်ပေးနေတဲ့အတွက်လဲကျေးဇူးတင်ကြောင်း Steve Adler ကဆိုပါတယ်။ဒါအပြင်သတင်းအမှန်အမှားတွေကိုနည်းပညာနဲ့အလွယ်တကူဖြန့်ဝေနိုင်တဲ့ social media နဲ့အချက်အလက်မှန်ကန်မှုရှိမရှိစစ်စစ်ပြီးသတင်းကျင်းဝင်းနဲ့အညီရေးသားပြောဆိုတဲ့သတင်းမီဒီယာမတူကွဲပြားမှုကို Steve Adler ကအခမ်းအနားမှာပြောသွားပါတယ်မြန်မာနိုင်ငံမှာ social media တွေကိုပဲအားကိုအသုံးပြုနေတဲ့အတွက် NDA ကြီးကြောင်းသူကအခုလိုပြောပါတယ်ရှင်
Social media in Myanmar is the internet. About 20 million people are on Facebook at a
time. မြန်မာနိုင်ငံမှာ social media internet ပဲဖြစ်ပါတယ်။လူရေတန်းပေါင်း53သန်းရှိတဲ့အထက်တန်း20လောက် Facebook သုံးဆွဲနေတာပါ။အစိုးရအတွက်လည်းသူတို့ရဲ့မူဝါဒသတင်းအချက်လက်အမှန်ဒါမှမဟုတ်အမှားတွေဖြန့်ဝေဖို့ Facebook ကအဓိကနေရာကဖြစ်နေပါတယ်။မုန်းစကားပွားဖို့လူနည်းစု Ranger တွေကိုစန့်ကျင်ရေးသားဖို့ဒီ Facebook ကအဓိကဖြစ်နေပါတယ်။
2019ခုနှစ်သတင်းလွတ်လပ်ခွင့်နှင့်အထိမ်းအမှတ်အတွက်လည်းအဓိကမီးမောင်းထိုးပြတဲ့အချက်ဟာ NGP ဒီမိုကရေစီစနစ်ကိုချိမ့်ချောက်လာတဲ့သတင်းအတုရောင်ဖြန့်ဝေမှုပဲဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကချီးမြှင့်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆုမှာဆုနဲ့အတူစုကြေးငွေ2500ပါရှိမှာဖြစ်ပါတယ်။ ကိုဝါလုံးနဲ့ကိုကျော်စိုးရုံနောက်ဦးဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်ခြေဆိုင်ပန်အမေရိကန်အဖွဲ့ကချီးမြှင့်တဲ့ဆုကိုလက်ခံရရှိခဲ့ပြီးတော့2019ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Paul ဆုကိုလည်းလက်ခံရရှိခဲ့ပါရဲ့ရှင်အမေရိကန်အတန်ရဲ့မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါရှင်။အခုတော့ NLD အစိုးရရဲ့3နှစ်တာဖြတ်တန်းမှုကာလနဲ့ပတ်သက်ပြီးတော့ကျမတို့ဆွေးနွေးတင်ပြထားတာကိုနှာစင်ရမှာပါ။ VOA.2 မခင်ဖြူထွေးကအစီအစဉ်တင်ဆက်ထားပါရှင်
။NLD အစိုးရလက်ထက်မှာနိုင်ငံတကာဆက်ဆံရေးမှာမျက်နှာပြက်စရာတွေအထူးဖြစ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုဝေဖန်စရာတွေအတော်များများထွက်ခဲ့ပါတယ်ကြဲကြဲလောင်လောင်ဝေဖန်ခဲ့တယ် UN ကပဲဖြစ်ဖြစ် US ကပဲဖြစ် EU နိုင်ငံတွေကပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ NLD အစိုးရဟာစစ်တပ်ရဲ့လူခွင့်ရေးချို့ဖောက်မှုတွေကိုအကာအကွယ်ပေးတယ်ဆိုတဲ့ပုံစံမျိုးတွေအထိဝေဖန်တာတွေရှိတယ်တောင်ဆန်းစုကြည်နဲ့ပတ်သက်လို့ရှိရင်လည်းသူ့ပေါ်ပေးထားတဲ့လူခွင့်ရေးစုတွေပြန်ရုပ်သိမ်းတာမျိုးတွေကဆလို့ပေါ့နော်ပြင်းပြင်းထန်ထန်ကိုဒါဖိအားပေးတဲ့ပုံစံမျိုးတွေဖြစ်လာပါတယ်ဆိုတော့ဒီနိုင်ငံကဆက်ဆံရေးမှာရောလက်ရှိတိုင်းပြည်ရဲ့ကျဆင်းသွားတဲ့ပုံရိပ်ကိုပြန်ဆယ်ဖို့ဆိုရင်ဘာတွေနဲ့တုံ့ပြန်ဆောင်ရွက်ဖို့လိုမယ်လို့ဦးအောင်မိုးဆိုထင်လဲ
။အဲဒီကိစ္စကတော့ပြဿနာရှိတယ်ဗျ။ကျွန်တော်တို့ image ကတော့တကယ်ကျနေတာအမှန်ပဲ။နှစ်ဘလောက်သွားမလဲကျွန်တော်မပြောတတ်ဘူး။အဲ့ဒါကလည်းကုနာဟိုရခိုင်ပြည်မှာဖြစ်ခဲ့တဲ့ရခိုင်ပြည်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ရိုဟင်ဂျာကိစ္စရှိမယ်။အခုနောက်ဆက်တွဲရခိုင်မှာဖြစ်နေတဲ့ဒီစစ်ပွဲတွေရှိမယ်။အဲ့ဒါကြီးကနောက်ဆက်စုနဲ့တကူများဆက်သွားမှာတော့ကျွန်တော်မပြောတတ်ဘူးသူအခြေခံကတော့ဒီနိုင်ငံတကာနဲ့သေသေးချာချာပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ကျွန်တော်တိုင်းပြည်မှာကအဓိကကြားတဲ့ငြိမ်းချမ်းမှုမရှိဘူးတည်ငြိမ်မှုမရှိဘူးတပြိုင်နက်တည်းမှာခုနနိုင်ငံကဆက်ဆံရေးကိစ္စကိုကျွန်တော်ပြန်ဆွဲတင်ဖို့တော်တော်ကက်နေတယ်လို့ကျွန်တော်ထင်တယ်ဆိုတဲ့ခါကျဥမာဒီရိုဟင်ဂျာပြဿနာကိုဒါရိုဟင်ဂျာပဲပြောပြောဘင်္ဂလီပဲပြောအဲ့ဒီပြဿနာကိုကျွန်တော်တို့သိစရာမကင်တွဲနိုင်ဘူးတိုးတီးမဟုတ်လို့ရှိရင်ကျွန်တော်တို့ဒါအပြင်ကျွန်တော်ခုပြည်တွင်းစစ်ဖြစ်နေတဲ့ကိစ္စတွေမှာလည်းပဲနေရာနှက်မှာပါရှမ်းမြောက်မှာအရှေ့မြောက်မှာကချင်မှာလူခွေချိုးဖောက်မှုတွေကတောက်လျှောက်ပဲတောက်လျှောက်ဦးရခိုင်မှာဆိုလည်းစိုးမှာပဲကျွန်တော်ဆိုတော့ဟိုတတော်အများကြီးမှာဟိုဖျားတွေပါရောအပေါ်ဘုံကျဲတယ်ပါညာလို့ကြောက်ကြားတယ်ဆိုအဲ့လိုကိစ္စမျိုးတွေကိုကျွန်တော်တို့တည်ငြိမ်အောင်မထိမ့်သိမ်းနိုင်ဘူးဆိုလို့ရှိရင်ကျင်းတည်နိုင်ငံကလည်းဆက်ဆံရေးရလည်းပဲကောင်းလာဖို့မလွယ်ဘူးလို့ကျွန်တော်ထင်တယ်။အတီးကအခုဆိုရင်ကျွန်တော်တို့ပို့ပြီးတော့ဟိုကျွန်တော်အပြင်ရကြီးရဲ့လို့တရုတ်ကိုပြန်ပို့မိရတယ်။တရုတ်နိုင်ငံနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်ရမှာပေါ့။နောက်အခုဆိုလို့ရှိရင်ဘာပဲပြောပြောတရုတ်မြန်မာစင်ကြံတို့ဘာလို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးအထောက်အကူဖြစ်နိုင်တယ်။နောက်အများကြီးအထောက်အကူဖြစ်နိုင်တယ်ပေါ့နော်။တပြိုင်နက်တည်းမှာလည်းပဲဒီတစ်ခုတည်းပုံထားတဲ့အခါကျတော့ကျွန်တော်တို့မှာတခြားဆုံးရှုံးကြရည်လည်းအများကြီးရှိနိုင်တယ်။ဆိုတော့နိုင်ငံတကာဆက်ဆံရေးကအရေးကြီးပါတယ်။အဲ့ဒါကိုကျွန်တော်ပြန်ပြီးတော့ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုပြန်ပြီးတော့အပတ်ဆွဲတင်နိုင်မှုလိုတယ်။အဲ့လိုဆွဲတင်နိုင်မှုဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာဖြစ်နေလူခွင့်ရေးပြဿနာတွေ၊ခုနပြည်တွင်းစစ်ပြဿနာတွေအဲ့ဒါတွေကိုကျွန်တော်သေသေချာချာဂိုင်တွဲနိုင်မှဆက်ဆံရေးကိစ္စတွေကိုလည်းကောင်းမွန်ဖြစ်အောင်ကျွန်တော်တို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။ဦးလာဆိုဘယ်လိုမြင်ရှိလဲရှင့်။
ဒီပြဿနာကမသေးဘူးလားဟောမသေးဘူးဟိုကျွန်တော်လွတ်တော်ထမ်းမှာလည်းပြောတယ်လွတ်တော်ထမ်းပြောတချို့လည်းနားလေတယ်တချို့လည်းနားမလဲဘူးဒီခါကဒီမြန်မာနိုင်ငံပေါ်မှာနိုင်ငံတကာဆက်ဆံမှုပုံစံဟာဖြစ်သူတို့ထင်တာကတက်တက်ပြဿနာရှာနေလို့ထင်တယ်ဒီနိုင်ငံဟာဘာမှမာမာရွေးရွေးမလုပ်ဘူးပြဿနာရှာတယ်အစိုးရကမာမာရွေးရွေးမလုပ်ဘူးတမတော်ကမာမာရွေးရွေးမလုပ်ဘူးနိုင်ငံတကာတက်တက်ချီကိုပြဿနာရှာလို့လုံလို့ထင်တယ် UN က resolution တွေတက်လာတယ်။အခုတခါရခိုင်မှာဒီ AA ကနေပြီးအရှေ့ချဖို့ကြိုးစားလာတယ်။ခုနဆရာပြောတဲ့အထက်ပါ Confederation Confederation ဆိုတော့အဓိပ္ပာယ်ဖွင့်ပြီးတော့တရားသမဏနိုင်ငံထောင်လို့ဆိုပြီးတော့ဒါ AA ကိုရှာကွာရှာအပြတ်ချင်းဆိုပြီးတော့အကုန်လုံးဒီပြောလာတယ်ပေါ့။အခုတော့ရှင်းမိုးတဲ့ခါကျတော့စင်ရင်ကသုံးတယ်ဆိုပြီးပြဿနာတွေတက်လာရောစင်ရင်ကသုံးတဲ့ခါတော့ဟိုတက်မတော်သတင်းထုတ်တာတစ်ဖက်ဒီပဲမီဒီယာတွေထုတ်တာတစ်ဖက်အရက်ဖက်ကပြောတာတစ်ဖက်ဆိုတော့ဘယ်သူမှားတယ်မှန်တယ်မသိဘူး။အဲ့တော့ဒါကိုပြည်ထောင်စုဆိုအောင်ပြန်ကြားရေးဌာနရှိတယ်ဝင်ပြီးတော့ပဲရှင်းရမယ်မရှင်းဘူးမရှင်းတော့ဇက်မျိုးကြီးထဲမှာအကုန်လုံးရှုပ်ထွေးပြီးတော့အခုဆိုရင် AI က Amnesty International เนาะ ရခိုင်အိဆာကိုကြည့်နေ ICG ရခိုင်ကိစ္စကြည့်နေအရင်တော့အဲ့ဘန်လိကအရှုရှိတယ်အဲ့ဒါချိန်မိရင်နောက်ထပ်လှိုင်းတိုင်းလာလိမ့်မယ်အမတန်ကြောက်ဖို့ခလှိုင်းတိုင်းလာလိမ့်မယ်အဲ့ဒီချိန်မှာကိုရိုးရေကမဟာမိတ်လို့ထင်ထားတဲ့အမေရိကဟာကိုပြောင်းရှိမှာမဟုတ်ဘူးအဲ့ဒီချိန်မှာဒီဘက်ကတရုတ်ကလည်း express လို့ဖို့တဲ့အကုန်လုံးရှောင်းကြည့်နေအဲ့တော့ဒီပြည်ဒီနိုင်ငံကြီးမတိမနိုင်ဖြစ်နေညီကိုချင်းချင်းလည်းမသိဘူးနော်စစ်ဘက်ရဲ့ဘက်ဆက်ဆံရေးလည်းမကောင်းဘူးစီးပွားလည်းမကောင်းတဲ့အဖွဲ့အစည်းနိုင်ငံကြီးတစ်ခုမှာဘလို့အမျိုးသားညီညွတ်ရေးကိုဘလို့တိဆောက်ဘလို့ရင်ဆိုင်မလဲဆိုတဲ့ strategy ကိုကျွန်တော်မြင်တယ် NLD မှာမရှိဘူးဒါပေမဲ့တခုတော့သိကြတယ်အင်မတန်ကျွန်တော်တို့ democratic transition အင်မတန်ကြီးမားတဲ့စိန်ခေါ်မှုတရားပဲဟာရပါတယ်ဘာမှမဖြစ်ဘူးတိုးတက်နေပါနဲ့ရပါတယ်ဆိုတာတော့မရဘူးကျွန်တော်မစိန်ခေါ်မှုတွေရမ်းကြီးနေပြီ
โอเคแล้วเสียดรามิวญุอเนเนี่ยอุล่าซอပြောဆိုလို့ဒီနိုင်ငံတကာဆက်ဆံရေးမှာပဲဖြစ်ဖြစ်ပေါ့เนาะဒီငင်းငယ်ကိစ္စမှာဖြစ်ဖြစ် NLD ဘက်ကနေပြီးတော့ထိထိရောက်ရောက်ဒါဟိုဟိုဟိုကင်တွယ်နိုင်မဲ့အဲနီးနာချထားတာတေချာမရှိတာလားဒါမှမဟုတ်လူပဲ capacity ကမရှိတာလားတဲ့ထိထိရောက်ဟိုမကင်တွယ်နိုင်တဲ့အနေအထားမျိုးဖြစ်နေရတယ်ဆိုတာဘာကြောင့်ပါလဲ
ကျွန်တော်စတဲ့ကပြောပြပါရခိုင်အရေးကိုကျွန်တော်အစိုးရတက်တဲ့ကိုကကြိုတင်ပြီးတော့ပါ preemptive ပေါ့ကြိုတင်ပြီးတော့ကျွန်တော်တို့ဒီအကြံပေး commission ဖွင့်တယ်ဆိုတာဒါကျွန်တော်တို့ကကြိုတင်မြင်နေကြိုတင်လုပ်ထားတယ်ဆိုတာကျွန်တော်ပြောချင်တာပါဒါပေမဲ့အဲ့လိုလုပ်လိုက်တာနဲ့အမြတစ်ဖက်ကလည်းဒီကအဖြတ်လုပ်ငန်းတွေဘလောက်များလာတယ်ကျွန်တော်တို့ဒီပူတွဲ committee เนาะကျွန်တော်တို့လွှတ်တော်မှာဖွဲ့လိုက်တဲ့အခါမှာဒီကပျက်စီးအောင်လုပ်တာတွေဘလောက်အထိများတယ်ဒါတွေကိုကျွန်တော်တို့ပြောချင်ပါတယ်အဲ့တော့ကျွန်တော်တို့အပြည့်အစုံရမှာဖိအားတွေများတယ်ဒါပြင်ဖိအားတွေဘာကြောင့်များလဲအဓိကအချက်ကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ကိုယ်တိုင်ရောအပြည်ပြည်ဆိုင်ရာရောသတင်းအချက်လက်တွေအပြည့်စုံမရလို့ပါအပြည်ပြည်ဆိုင်ရာနေပြီးတော့အုပ်ချုပ်ရေးအာဏာပိုင်နေအစိုးရတွေ NGO တွေသူတို့ဘာပေါ်မှာပဲမူတည်လဲဆိုတော့ဒီအပြည်ပြည်ဆိုင်ရာမီဒီယာတွေရနေပြီးသတင်းပေါ်ပြချက်တွေကိုပဲသူတို့အဓိကအားပြုပြီးတော့ဒီဖိအားတွေဖြစ်နေတာပါအဲ့တော့ကျွန်တော်တို့သူတို့ကိုယ်တိုင်ကိုကြသတင်းယူဖို့ကိစ္စမှာလုံုံကြီးအကြောင်းပြချက်အရာကျွန်တော်အစိုးရဒီနေရာမှာလုတ်ပိုင်ခွင့်မရှိပါဘူး။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလုံုံကြီးအကြောင်းပြချက်ဆိုရင်တတ်မလို့ဟာသူကလွတ်လပ်စွာစီမံဆောင်ရွက်ဆုံးဖြတ်ပိုင်ခွင့်ရှိနေတာပါ။ခုနကကိုအောင်မိုးဆိုပြောလို့ပဲအစိုးရနှစ်ရသဘောမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ဒီမှာအရေးအကြီးဆုံးပြဿနာဒီနေရာမှာတက်နေတာပါ။အဲ့တော့ကျွန်တော်တို့အပြည်ဆိုင်ရာဖိအားတွေရခိုင်ပြဿနာတွေအားလုံးလုံစည်းပွားရေးရအစကျွန်တော်အမြင်ကတော့ကျွန်တော်အဖွဲ့အနေနဲ့တော့ဒါတွေအားလုံးက separate issue တွေမဟုတ်ပါဘူး။နော်ပဇီယိုချိုပုန်ချီကံဥပရိယစာတကုနဲ့တကူက interconnected ပါတကုနဲ့တကူချိတ်ဆက်နေတဲ့ဟာတွေပါတကုနဲ့တကူပတ်သက်တာတွေမဟုတ်ပါဘူးချိတ်ဆက်နေတာပါအခုတကုပြေလည်သွားရင်နောက်တကုမှလည်းပြေလည်မှုတွေအကုန်လုံးရလာနိုင်ပါတယ်အဲ့တော့ကျွန်တော်တို့နေပေအားလုံးမှာကျွန်တော်တို့ကြိုင်နေစူးစမ်းနေခြင်းအပြင်နော်တိုးတက်မှုတွေရမယ်လို့ကျွန်တော်တို့တော့ပြောချင်ပါတယ
်ဟုတ်အခုဆိုရင်တို့ဝေဖန်ပြီးတော့ပြောကြရရှိတယ်ဘာမှကြောက်လဲတိုင်းသားနေနဲ့ဒီငိမ့်ငိမ့်ကိစ္စမှာဆိုလို့ရှိရင်လည်းပြောကြတာကအဲဒီလက်ရှိ NLD အစိုးရအနေနဲ့တိုင်းရင်းသားတွေနဲ့နှိမ့်တိုင်းဆွေးနွေးဖို့အထက်ဒီစစ်တပ်နဲ့အမျိုးသားညီညွတ်ရေးစည်းရုံးပဲပို့ပြီးတော့အလေးထားတယ်ဆိုတဲ့ပုံစံမျိုးတွေပေါ့နော်ဆိုတော့ဒါပေမဲ့တစ်ဖက်ကလည်းဆိုဆိုကဆရာတို့ထောက်ပြတယ်လို့မျိုးနေရာတိုင်းမှာကဒါစစ်တပ်ကဒါထည့်သွင်းပြီးတော့စဉ်းစားမယ်ဟာမျိုးဖြစ်နေတဲ့အခါကျတော့အပြောင်းလဲဒီစစ်တပ်မပိုင်ရွေ့မှာမဟုတ်ဘူးဆိုတော့အယူဆမျိုးတွေကလည်းရှိနေတဲ့အခါကျတော့အဲ့ဒီလိုပုံစံမျိုးနဲ့ကြောင့်မလို့ NLD ရဲ့လက်ရှိအချက်တဲရောနားလည်ပေးလို့ရနိုင်လားဆရာဦးလှဆော်တို့ဘယ်လို
ညကျွန်တော်တို့ကလေနားလည်ပေးလို့ရတဲ့အပိုင်းရှိတယ်နော်ဟိုအနေတရားကိုရဲရဲရဲလှုပ်တင်တဲ့အပိုင်းတွေရှိတယ်ကျွန်တော်အဲ့ဒါမြင်အဲ့လိုမြင်တယ်ခေါင်းချောင်လို့မရဘူးခေါင်းချောင်လို့မရဘူးဥမာဟိုတက်မတော်ကသူ့လှုပ်သူ့လှုပ်နေဆိုပေမဲ့အဲ့လိုအဲ့လိုရေမဟုတ်ဘူးပြောသိရင်တော့ပြောရမှာပဲကျွန်တော်လည်းပြောတယ်ဟိုကောင်မောဆိုလည်းပြောတယ်ပေါ့တက်မတော်လွန်ရင်လွန်တယ်ပေါ့နော် NLD ညံ့ရင်ညံ့တယ် NLD ဘာလို့တစ်ချိန်ထွက်မပြောတာလဲဆိုအပိုင်းတွေရှိတယ်အဲ့တော့တချို့ဟာတွေမှာကျွန်တော်ကပြောသိရင်ပြောထိုက်တာတွေမပြောဘူးဆိုဥမာခုနကကျွန်တော်ပြောသလိုဒီတက်မတော်ကဒီကျွန်တော်တို့သတင်းပြန်ကြားရေးဌာနဆိုပြီးတော့ဝသတင်းနဲ့ထုတ်တယ်။နော်ကျွန်တော်တို့ဟိုမတင်းရအောင်ကြားပါရဲကျွန်တော်တို့ဒီအိုဒီယာတယောက်ကိုသတင်းစာတယောက်ကြောက်ကိုတရားဆွဲမယ် RF နဲ့ RF နဲ့လည်းအရေးယူလဲလုံတာပြောတယ်။အဲ့တော့သူတို့ပြန်ကြားတာကတော့ဟိုရခိုင်ပြည်ထောင်စုကိုပုံမိုးကြီးထွားအောင်မီဒီယာတွေကဖွားပြီးဆော့ပြီးတွေလုံတယ်လို့ပြောတယ်။ဟုတ်ပြီ press council ရှိတယ်။ဝန်ကြီးနှစ်ပါးရှိတယ်။နှစ်ယောက်လို့ရခိုင်ပဲဥပမင်းရှိဥအောင်လာထွန်းရှိတယ်။ဥအောင်လာထွန်းဆိုရင်မတန်ဝါရင့်တဲ့နိုင်ငံတကာ channel list တယောက်ပဲနော်။ရဦးလာပါဘယ်သူမှားတယ်လဲမှန်တယ်လဲတွတ်ကြည့်လို့ရတယ် inspection committee တွတ်ကြည့်လို့ရတယ် commission တွတ်ကြည့်လို့ရတယ်အဲ့တော့တက်မတော်သတင်းထုတ်ပြန်ချက်ဒီဘက်ကမီဒီယာတွေကသတင်းထုတ်ပြန်ချက်အရက်ဖက်တွေကသတင်းထုတ်ပြန်ချက်အဲ့ Facebook တွေမှာပေါက်တက်ကြရတွေပြောသတင်းထုတ်ပြန်ချက်ဥုံလာတဲ့အဖွဲ့တစ်ဖက်နဲ့တွားပြီးတော့ဒါအမှန်ပဲသူမှားမှန်ရင်မှန်မှန်ကန်ကန်ပေါ့ပြန်ကြားရေးဝန်ကြီးဌာနကဘာလုပ်ထားတာလဲ ရှေ့မထွက်သင့်ဘူးလားကျွန်တော်အဲ့ဒါပြောတာပါအဲ့တော့အကုန်လုံးကိုလည်းဟိုသူများကို blame လုပ်ပင်းနေငါတို့ဒီနေရာညံ့မလားဒီနေရာတော့ငါတို့ဝင်ယူရမယ်ငါတို့ကစားရမယ်ငါတို့ရှေ့ထွက်ရမယ်ဆိုတော့စိတ်တက်လေရှိဖို့လိုတယ်ကျွန်တော်အဲ့ဒါပြောတာပ
ါဆွေးနွေးစရာရတော့အများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ကန့်သက်လည်းရှိရောအနှစ်ချုပ်နေနဲ့ဆွေးနွေးစကြင်တာတော့လက်ရှိဒီ3နှစ်တာဖြတ်တန်းခဲ့တဲ့ကာလတစ်လျှောက်မှာတော့လူလူတခန်းနဲ့ရွေးကောက်ခဲ့တဲ့ဒီ NLD အစိုးရနဲ့ပြည်သူအစိုးရတည်းရဲ့ဖြစ်လာတဲ့အချိန်မှာဒီမြူလူတွေမျှော်မှန်းသလောက်မဖြစ်လာဘူးဆိုတဲ့ဝေဖန်ပြောဆိုထောက်ပြမှုတွေလည်းအများကြီးထွက်ပေါ်လာတာရှိပါတယ်။ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဒီကြံတဲ့နှစ်နှစ်မှာရောဆက်ပြီးတော့ဒီသင်ခန်းစာယူစရာတွေယူပြီးတော့ဘာတွေဆက်လုပ်သွားတင်တယ်လဲ။ဒါလေးကိုအနှစ်ချုပ်ဆွေးနွေးပေးစီချင်ပါတယ်။ဒါကဆရာဒါတော်မျိုးညွန့်မဲ့အရင်ဆုံးဆွေးနွေးပေးပါလား
။ဟုတ်ခဏဟိုမိုးစော်လည်းပြောသွားပါတယ်။ကျွန်တော်တို့ Sustainable Development Plan ဆိုပြီးကျွန်တော်တို့ချောက်ထားပါတယ်။နောက်ပြီးကုမ္ပဏီဥပဒေတွေပြင်လိုက်ပါတယ်။နောက်ရင်းနှီးမြှုပ်နှံမှုဥပဒေတွေကျွန်တော်ပြင်လိုက်ပါတယ်။နောက်ပြီးတော့ကျွန်တော်ဖွံ့ဖြိုးတိုးတက်ရေးကိုအဓိကအနောက်ရှက်ဖြစ်နေတဲ့အဂတိလိုက်စားမှုမှာထိရောက်တဲ့ကျွန်တော်ရေးယူဆောင်ရွက်မှုတွေလုပ်လာပါတယ်။ဒါကကျွန်တော်တို့ရှေ့ဆက်သွားမယ်အဓိကကျွန်တော်လှုပ်ဆောင်ချက်တွေဖြစ်ပါလိမ့်မယ်။
ဟုတ်ကဲ့ပါဥက္ကမိုးဆိုလည်းနှစ်ချုပ်သုံးသပ်ပေးပါအောင်ရှင
့်ကျွန်တော်တို့အဓိကတော့ငြိမ်းချမ်းရေးကိုအလေးထားစေခြင်းလဲကျွန်တော်တို့အမျိုးသားသွေးစည်းညီညွတ်မှုကိုအလေးထားစေခြင်းလဲအခုနဒေါက်တာမျိုးညွန့်ပြောသွားတဲ့ MSDP ပေါ့နော်ကျွန်တော်တို့တိုင်းပြည်မှာရှည်ရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တို့ MSDP ရှိတယ်နောက်အခုချိုင်းဟို China မြန်မာ Economic Corridor လို့ဟာမျိုးတွေရှိတယ်နောက် PDPR လို့ဟာမျိုးတွေရှိတယ်စသဖြင့်ပေါ့နော်ဟိုကျွန်တော်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်နိုင်ဖို့အတွက်အခွင့်အလမ်းကောင်းတွေအများကြီးပဲတပြိုင်နက်တည်းမှာပဲကျွန်တော်ဟိုတရုတ်နဲ့ရင်ဆိုင်မှာပြဿနာကြီးလည်းအများကြီးပဲတို့စီးပွားရေးတကယ်တမ်းသူတို့ကလာတော့မှာဟုတ်ကျွန်တော်မှာရင်းနှီးမြှုပ်နှံမှုအတွက်ကွန်နာကောင်းတွေအများကြီးရှိတယ်သို့တော်လည်းအခြေခံအကြဆုံးကခုန MSDB ကိုအကောင့်ထဲပေါ်မယ်ဆိုလို့ရှိရင်ငြိမ်းချမ်းမှုတည်ငြိမ်မှုသူ့မှန်နိုင်ရေးတွေမှာပါတယ်ဒီကောင်အရေးကြီးဆုံးပဲဆိုအဲ့ဒါမရှိဘဲနဲ့ဘယ်တော့ကျွန်တော်တို့အချင်းချင်းကြားမှာညီညွတ်ရေးပေါ့နော်ကျွန်တော်တို့ချင်းချင်းကြားမှာခုနော NLD ရှိမယ်တိုင်းရင်းသားပါတီရှိမယ်ကျွန်တော်တို့တွေရှိမယ် CS တွေရှိမယ်ဒီကြားကညီညွတ်မှုနဲ့အတူတကွပူးပေါင်းဆောင်ရွက်မှုပါအရန်အရေးကြီးတယ်လို့ကြုံတော့ဒေါက်တာမျိုးညွန့်ကိုလည်းကျွန်တော်ပြောချင်ပါအဲ့ဒါအရန်အရေးကြီးရယ် NLD အနေနဲ့ဟိုတည်တည်ချာချာအောင်စိုက်စီခြင်းတယ်လို့ကျွန်တော်တို့အနေနဲ့ပြောစီခြင်းတယ်ဒါမှကျွန်တော်တို့ဟိုကိစ္စတော်တော်များများကိုအတူတကွကြော်လွှားနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဦးလာဆွေအမျိုးလည်းကြားချင်ပါတယ်ဒါနှစ်နှစ်ပဲကြံတော့တဲ့အချိန်မှာပြည်သူအစိုးရတည်းရဲ့အနေနဲ့ဒီရွေးကောက်ပွဲဂတိကဝတ်တွေကိုလည်းလက်တွေ့အကောင့်ထဲပေါ်ဖို့ဆိုရင်ဒီနှစ်နှစ်အတွင်းမှာဘာတွေလက်တွေ့အကောင့်ထဲပေါ်ပြဖို့လိုအပ်ပါလဲ
ကျွန်တော်ကတော့ကိုအောင်မိုးစောပြောတယ်ကျွန်တော်ကငြိမ်းချမ်းရေးကိုတည်ဆောက်စီရင်နော်ဘာလို့ဆိုဒီငြိမ်းချမ်းရေးမငြိမ်းချမ်းဘူးဆိုရင်စစ်ဖြစ်နေရင်စစ်သုံးစရိတ်ဆိုတာလာတယ်နော်နောက်တစ်ခုကကျွန်တော်တို့လက်ငင်းမယ်ဟိုလွန်ခဲ့တဲ့ငလီငါ6လကငပလီမှာကျွန်တော်နိုင်ငံတော်အတိုင်းပြန်ကိုတိုင်းလာတယ်ရခိုင်ပြည်ဖွံ့ဖြိုးရေးတက် project တွေပါလေလို့ပြောရေစုံပြောပါကြီးနော်နော် IDP ကပြည်တွင်းစစ်တန်းကြောင့်လူ3000လောက်ကျောင်းဖြစ်သွားပြီ။ရော်တွေပြတ်သွားပြီ။အဲ့တော့ဒီငင်းညာရေးကိုနှစ်နှစ်အတွင်းမှာတည်တည်ချာချာ NRPC ကိုတည်ချာအားထည့်ပြီးတော့လှုပ်ဆစ်ခြင်းနဲ့ EO နဲ့ဆွေးနွေးပါထပ်ခါတလေဆွေးနွေးပါ။အဲ့လိုဆိုရင်တော့ကျွန်တော်တို့ဟာဟိုတစုံတရာခြေလမ်းလေးပြန်စနိုင်ပေါ့။ကျွန်မမာပြီးကတော့ကျွန်တော်ချိန်တူတူမှာတော့ကျွန်တော်တို့တည်ငြိမ်ဖို့ဆိုမလွယ်ဘူး။ဘာလို့ကျွန်တော်ပြောသလိုပဲ။အမိုက်ပုံကအရင်စူးစူးဝါးဝါနှစ်ပေါင်းများတော့50 60 90မာယွန်းနဲ့စီမံခန့်ခွဲမှုအဆက်ဆက်လုပ်တဲ့ကြောင်ကြောင်အဲ့တော့ငင်းကြမ်းရေးကိုတခုအညာကင်လိုက်နိုင်မယ်ဆိုရင်တော့အကုန်လုံးရှေ့ရှေ့ခင်ရပဲတကယ်သွေးရင်သားရင်လို့ဖြစ်မယ်ပတ်စံလည်းမကုန်နေတာမကုန်တော့ဘူးเนาะအဲ့တော့နိုင်ငံသားအရင်းနှီးလည်းလာမယ်ဟောအဲ့တော့ငင်းကြမ်းရေးကိုအားထည့်ပြီးတော့ရောက်ချပြီးလှုပ်ဆစ်ချင်ပါတယ်ပြောစရာရှိလေရဲရဲပြောပါကျွန်တော်လည်းဘယ်နေရာကမဆိုကျွန်တော်တို့ကူညီမယ်ကျွန်တော်တို့မှအဲ့ပါတီဆွဲတွေပါတယ်မရှိဘူးဒီတိုင်းပြည်ကြီးငင်းကြမ်းဖို့တကယ်ရှေ့ချင်းရှေ့ခင်ရင်းနေတဲ့ဖက်ဒရယ်နိုင်ငံရေးဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့ကဘယ်နေရာမှမဆိုပါမှာပဲအဲ့ဒါပါပဲ
ကျေးဇူးများကြီးတင်ပါတယ်ဆရာဦးလာဆိုတော့မျိုးမျိုးအောင်တော့ရှင်းပေးပါမယ
်ဒါကတော့ VOA Y.2 မက်ခင်ဖြူထွေးတင်ဆက်တဲ့ NLD အစိုးရ3နှစ်တာကာလဖြတ်သန်းမှုကိုသုံးသပ်ဆွေးနွေးထားတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
တမရဘကပုံမှန်99ကကြီးခခွေနဲ့တရားစွဲလာတိုင်းတရားသူကြီးတွေကလက်ခံတယ်ဆိုတာကတော့တိတ်တဘာဝမကြပါဘူးအပြစ်ရှိတာမရှိတာတရားရုံးကဆုံးဖြတ်မယ
်ဒါကတော့အစိုးရနဲ့တက်မတော်လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားခွင့်ကိုမြင့်တင်ပေးနေကြပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမယ်ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်ဒါပြင်ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့မြမပြည်ကပေးစာကဏ္ဍကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင
်မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်တော်ရရှင်တွေအတွက်မြန်မာသချင်းတွေတပုံနဲ့မြစ်တာတိလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါရနော်။အခုတော့တော်ရရှင်တွေ VOA Facebook အစာမျက်နှာပေါ်မှာ VOA ကိုမှတ်ချက်ပေးပြီးတော့သုံးသက်ချက်ရေးလာတဲ့တော်ရရှင်တချို့ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးကြပါတယ် review ကဏ္ဍမှာပါ။ဦးကျော်တက်ဦးဆိုတဲ့တော်ရရှင်ကအမြဲတမ်းအားပေးနေပါတယ် VOA သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်။ဟုတ်ကဲ့နားဆင်တဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါရနော်။VOA ကတင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာတဲ့တုံ့ပြန်ချက်လေးတွေကိုလည်းပြောပြပေးသွားချင်ပါတယ်။ဒီသောရရှင်တွေက VOA ကတင်ဆက်ပေးတဲ့လက်ရှိမြန်မာ့သတင်းတွေနောက်ပြီးတော့လူမှုရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သူတို့အမြင်တွေကိုကိုယ်ပိုင်လှုပ်လှုပ်လှက်လှက်ထုတ်ဖော်ပြီးတော့တုံ့ပြန်ရေးလာကြတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲဒီမေလ2ရက်နေ့တုန်းကမြန်မာနိုင်ငံကသတင်းတပုတ်ကိုနိုင်ကုန်းအိမ်ပေးပို့တဲ့သတင်းဖြစ်ပါတယ်။အဲ့မြန်မာနိုင်ငံကသတင်းတပုတ်ကိုတုံ့ပြန်ရေးသားလာတဲ့သောရရှင်တယောက်ရဲ့ဒီစာကိုလည်းဖော်ပြပေးချင်ပါတယ်။ဒီကြောက်တန်းရွာပြစ်ခတ်မှုထိန်းသိမ်းခံရသူ6ဦးသေဆုံးဆိုတဲ့ခေါင်းစဉ်နဲ့ကျမတို့ကဒီရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကအရသာ290ကျော်ကိုမြန်မာစစ်တပ်ကထိန်းသိမ်းစစ်ဆေးပြီးတော့အဲ့ထက်ကလူတချို့ဒဏ်ရာရရှိခဲ့တာတွေသေဆုံးခဲ့တာတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တကုံမျိုးတက်ကဦးလှထွန်းက
ကျွန်တော်တို့ VOA ကိုစက်နားထောင်နေရင်ယူတော့မယ်ထင်တယ်စစ်တပ်သတင်းမှပြန်ကြားရေးဆိုပြီးပြောနေတာတွေနဲ့ VOA BBC မိုးလုံးပြည့်သတင်းဌာနကလွှင့်တဲ့သက်ဆိုင်ရာဂါယကန်ရှင်တွေနဲ့နှိဆက်တဲ့ရွာကန်လူတွေပြည်သူလူတော်ကိုယ်စားလှယ်ဆိုသူတွေပြောတဲ့သတင်းချက်လက်တွေကတက်တက်ဆင်အောင်လွှဲနေလို့ပါဥပဒေသမားအနေနဲ့အကြံပေးချင်တာကတော့ကျွန်တော်တို့တရားရုံးတွေမှာဥပဒေအရတရားဝင်သက်သေခံအဖြစ်လဲလက်ခံရတဲ့ကြမ်းကြိမ်ထွက်ဆိုရေးသားချက်နဲ့သတင်းကိုထုတ်ပြန်ပေးတင်တာပါဒါဆိုရင်တော့စတားတွေအပြည့်နဲ့ယူနီဖောင်းမိုးလဲကျွန်တော်တို့ပြည်သူတွေစိတ်ချလက်ချယုံကြည်လက်ခံနားလည်နိုင်မှာဖြစ်လို့ပါဖန်စီခန္ဓာအချင်းတွေမှာတည်ဆုံးတဲ့အကြောင်းရင်းဘယ်လိုမျိုးရှိပါသလဲနှလုံးယောဂအပြင်ကြောက်ကယောဂရောရှိပါသလားဈေးဆွဲပြီးစိတ်ချတည်ဆုံးမှု10ရောက်မှာဒါမှမဟုတ်တရားမှာဘယ်နှဦးတည်ဆုံးနိုင်ပါသလဲမိပြတ်တာတော့အမေရိကန်နဲ့နိုင်ရှင်ပြောရတာမို့အမေရိကန်က VOA ကိုမေးမြန်းရတာမို့စိတ်မဆိုးစေချင်ပါဘူး
ဟုတ်ကဲ့ပါဒီမှာဥလာထွန်းမေးလာလို့ဖြေရမယ်ရှင်တော့ဒီဖန်းစည်းခံရချိန်မှာဘလို့အကြောင်းရင်းနေနဲ့တေဆုံးလဲဆိုတာကိုသိရအောင်လုပ်တဲ့နေရာမှာတော့ဥလာထွန်းပြောသလိုအမေရိကန်ဆန်နဲ့ရှင်ပြောပြောရမယ်ဆိုရင်အခင်းဖြစ်ပွားတာနဲ့ပတ်သက်လို့ဒီမှာဆိုရင်တော့ပါဝင်ပတ်သက်သူမျက်မြင်တွေ့သူတွေအားလုံးကိုတိကျစစ်စစ်ချက်ရယူရပါတယ်ဒီအမှုစစ်တဲ့အမှုကိုင်တဲ့အရာရှိတွေကပေါ့လေတစ်ဖက်တလန်းကနေပြီးတော့လေသူတို့ကစုံစမ်းစစ်သေးသူတွေအနေနဲ့သူတို့ပြောသားတာတွေအပြင်တိကျအတည်ပြုချက်ရအောင်လုပ်တခြားသူတွေကိုလိုက်မေးဒီနောက်ကျောင်းလိုက်တာမျိုးတွေပေါ့လေနောက်တစ်ခုကစုံစမ်းမှုတွေလုပ်တဲ့နေရာမှာလဲပတ်ဝန်းကျင်အနေအထားတွေကိုလည်းလေ့လာပြီးတော့အဲပတ်ဝန်းကျင်မှာလဲဒီတက်သေးထောက်ထားတွေရအောင်ယူရပါတယ်အဲ့လိုပတ်ဝန်းကျင်ကရတဲ့တက်သေးထောက်ထားတွေလူတွေဖြည့်တဲ့ဖြည့်ဆိုးချက်တွေအပြင်ဆိုရင်တော့ဆေးပညာအရသိပ္ပံနည်းကြအတည်ပြုချက်ရယူဖို့အတွက်မှုကင်းဆရာဝန်ကတည်တံ့လွတ်လပ်တဲ့စုံစမ်းမှုလုပ်ရပါတယ်အဲ့ဒီကနေရတဲ့အဖြေတွေကိုပေါင်းပြီးတော့အမှုခင်းရဲ့အဖြေမှန်ကိုရယူရပါတယ်သိပ္ပံနေကြဒီအလောင်းကိုစစ်ဆေးဖို့မြန်မာနိုင်ငံဒီရခိုင်ကအပြစ်ပြက်မှလုံးလို့မရဘူးဆိုရင်လေမြင့်မြင့်တက်တည်တွေနဲ့ဒီသူရဲ့ထွက်ဆိုချက်တွေကိုဟိုစုပေါင်းပြီးတော့မှဟိုတကယ်အပြစ်မှန်ရအောင်လို့နောက်ဆုံးမှအမှု သွားအမှုလာတွေအားလုံးကိုချုပ်ငုံစစ်ဆေးပြီးတော့အဖြေထုတ်နိုင်မယ်ထင်ပါတယ်နော်ဒီလိုမျိုးလုပ်တဲ့နေရာမှာလဲသူတို့အချိန်ယူပြီးတော့လုပ်တာဖြစ်ပါတယ်ရှင်အဲ့လိုအမှုစစ်ဆေးစဉ်ကာလအတွင်းမှာဒီအမှုကင်းဖြစ်ခဲ့တဲ့နေရာကိုသူတို့ချိတ်ပိတ်ထားရတယ်ဘာဖြစ်လို့လဲဆိုတော့အိမ်မှာရှိတဲ့တက်တဲ့အထောက်အထားတွေကိုတယောက်ယောက်ကလာပြီးတော့ဝင်ဆွတ်ဖက်ပြီးတော့ဒီအဖြေမှန်မထွက်အောင်လို့ဒီအဲလုံးမှာဆိုးလို့ပါနောက်ပြီးတော့ဥမာဆိုရင်တကယ်ဟိုတက်တဲ့ခံပစ္စည်းပေါ့လေအလောင်းပေါ့အလောင်းဆိုတာမျိုးဒီအမှုမှာဆိုတော့အဲ့အလောင်းကိုလည်းဒီသူတို့တေချာဟိုတင်းဆဲထားပြီးတော့မှဒီအမှုမပြတ်မချင်းမှဒီအလောင်းကိုမထုတ်ပေးပါဘူးဒီအလောင်းကိုဖြောက်လို့မရဘူးပေါ့လေဆိုတော့ဒါမှမဟုတ်ဖ ೇನೆ ဒီတက်တေကံပစ္စည်းအနေထားတွေကိုပြည့်အောင်လုပ်တာမျိုးဒီအလောင်းကိုဒီဟိုစားတကြိုလိုက်တာမျိုးပေါ့လေဥပမာအဲ့ဒါမျိုးဆိုရင်တော့ဒီတက်တေပစ္စည်းကိုဖြောက်ဖြက်မှုနဲ့အကြီးကျယ်ပြဿနာတက်ပါလိမ့်မယ်ဒီလူလူကိုလည်းဒီမိခွန်းတွေအများကြီးဖြေကြရမှာဖြစ်တယ်လို့ဒီတရားရုံးမှာလည်းဒီအမှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအားလုံးခေါ်ပြီးတော့စစ်ဆေးခံရမှာအလုပ်ပြုတ်ပြီးတော့ဒီအရေးယူခံရမှာတွေအထိဖြစ်နိုင်ပါတယ်ရှင်အခုကိစ္စမှာတော့ဦးလာထွန်းပြောသလိုမျိုးဘယ်သူကိုယုံရမလဲဆိုတဲ့ကိစ္စကတော့အလုံးဒီထွက်ဆိုတဲ့အဖက်ဖက်ကနေပြောဆိုချက်တွေကိုနားထောင်ပြီးတော့ဘယ်သူကိုယုံမလဲဆိုတာကိုဖါကိုပဲချင့်ချင်သုံးသပ်ကြည့်ဖို့အကြံပေးရမယ်ထင်ပါတယ်ရှင်ပြီးခဲ့တဲ့ဒီသတင်းပတ်တွင်မှာကြာသွားတဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့အခြေအနေကိုတင်ပြခဲ့တဲ့ကျွန်တော်တို့ရဲ့ဒီပြီးခဲ့တဲ့သတင်းပတ်တွင်ကသတင်းဆောင်မပေါ်မှာသရရှင်တွေတော်တော်များများတုံ့ပြန်ရေးသားလာကြတာ Facebook မှာတွေ့ရပါတယ်ရှင်ဒီတင်းကတော့တရုတ်နိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိဖို့ကိစ္စမလွယ်လောက်ဘူးဆိုတာလက်ရှိတမန်လက်အောက်မှာသတင်းလွတ်လပ်ခွင့်ကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ခံနေရတယ်ဆိုတဲ့ကိစ္စတင်ပြပေးသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးရေးလာကြတဲ့သောရရှင်နေတဲ့ကစိတ်ဝင်စားစရာကောင်းပါတယ်ဒီကိစ္စကိုထောက်ခံတဲ့သူတွေတော်တော်များများရှိနေတာဒီအကြောင်းအရာမှာဆိုရင်တော့တရုတ်ဘက်ကထောက်ခံနေတယ်လို့ပြောရမှာပါ။အဲ့ဒါရိုးရှိနေတာတွေ့ရပြီးတော့ကန့်ကွက်တဲ့သောရရှင်တွေလည်းထုံးစံအတိုင်းရှိပါတယ်။ဒီမှာဝင်းအောင်ဆိုတဲ့သောရရှင်ကတော့သူကတော့ထောက်ခံတဲ့ကန့်ကွက်တယ်ဆိုတာမျိုးမဟုတ်ဘဲနဲ့တရင်သမားတွေရဲ့ကျင့်ဝတ်ဆိုပြီးရေးလာပါတယ်။တရင်မီဒီယာသမားတွေအတွက်ကျင့်ဝတ်တွေကငွေကြေးအခွင့်အရေးလက်လာပါတစိုးလက်ဆောင်တစုံတရာမြှောက်ကိုရဖြစ်စီရယူရဖြစ်စီမြည်သူတဦးတယောက်အတွက်မှဘက်လိုက်ပြီးတော့တရင်ရေးသားလို့မရပါဘူး။မီဒီယာသမားဆိုတာစီကံရှိရပြီးတော့ကိုအားကိုကိုရတာမီဒီယာသမားဆိုတာခိုင်နိုင်လို့စပွန်ဆာယူရတာမဟုတ်ပါဘူးလို့ရေးလာပါတယ်။သူကတော့ဒါသတင်းသမားတွေရဲ့ကျင်းဝတ်တွေကတချို့ကိုရေးလာတာဖြစ်ပါတယ်။ခုနကတော့ပြောသလိုမျိုးဒီသတင်းလွတ်လပ်ခွင့်ကိစ္စမှာတရုတ်နိုင်ငံကသတင်းလွတ်လပ်ခွင့်ထိန်းချုပ်ထားတာနဲ့ပတ်သက်ပြီးတော့ထောက်ခံကြသလိုမျိုးရေးလာတဲ့သောရရှင်တွေထဲမှာတော့ကိုမြင့်အောင်ဆိုတဲ့ Facebook account ပိုင်ရှင်က
သူတို့နိုင်ငံမှာပြောစရာမရှိအောင်ပြည်သူကိုမျက်ချင်မပြတ်ဂရုစိုက်ပါတယ်။အိမ်မရှိရင်ဆွေရကဖန်တီးပေးတယ်၊ကုညီငွေချိပေးတယ်၊တိုင်းပြည်လည်းအံဟောရလောက်အောင်တိုးတက်ပါတယ်။ရဆွေကောင်းနေလက်စားတာ၊လူရတာ၊မွေးစေးမှု၊ခိုးမှုဒီလိုပြမှုတွေအတွက်လည်းပြည်သူတွေစိတ်ကြင်နေလောက်ပြက်ပြက်သားသားအေးအေးယူတယ်။ကာလန်ယထာလန်ဆိုရင်လည်းအမေရိကန်၊ဂျပန်နီးတို့ခင့်မိတယ်။ကျန်းမာရေးပညာရေးစီးပွားရေးဆိုရင်လည်းပြောစရာမရှိအောင်ပြည်သူတွေကိုလုပ်ပိုင်ခွင့်ပြေးပေးထားတယ်။ဘာတဲ့လို့လက်ခွင့်လိုသေးလဲစီမရှိကမ်းမရှိတန်းပြည့်ဖြက်လို့ဖြစ်စီတဲ့တဲ့ကိုလိုရလျှောက်ရေးတဲ့ဖြစ်သမားတွေတက်ကတော့ဘယ်လွတ်လပ်မှာလဲတင်းဆိုတော့ကောင်းတဲ့တင်းသမားရှိတယ်လို့မကောင်းတဲ့တင်းသမားကြောင့်နိုင်ငံမငြိမ်မသက်ပျက်စီးသွားတဲ့နိုင်ငံမှမနေတော့ပါဘူးအထူးသဖြင့်လူခွင့်ရေးအယောင်ဆောင်သမားတွေအစိုးဆုံးမှာအမှန်ကန်သူတော်ကောင်းလူခွင့်ရေးသမားတွေကိုပြောဆိုတက်ခတ်နေတာမဟုတ်ပါဘူးတကယ်အမှန်လူသားကိုချစ်မြတ်နိုးတဲ့လူဖွဲ့စည်းကိုလေးစားပြီးသားပါ
တရုတ်ပြည်မှာသူတို့ရဲ့လူတို့ကိုစိတ်ကျေနပ်အောင်ဒီစီးပွားရေးကိုလည်းတေချာပြပြဝဝဖြစ်အောင်လို့ဖန်တီးပေးထားတဲ့အတွက်ကြောင့်မလို့ဒီသတင်းလွတ်လပ်ခွင့်မရလဲကိစ္စမရှိပါဘူးဆိုတော့ကိုမြင့်အောင်သူ့ရဲ့အမြင်ကိုထုတ်ဖော်ရေးလာတာဖြစ်ပါတယ်ကျဲစင်လင်းဆိုတဲ့ Facebook account ပိုင်ရှင်ကတော့တရုတ်သမ္မတရှီကျင်းပင်အောင်မြင်တာသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ထားနိုင်တာလဲပါပါတယ်တဲ့သူကလည်းထောက်ခံပါတယ်အမှန်တော့ကိုအချုပ်အချာကိုဝင်ဆက်ဖက်မဲ့ဘယ်သတင်းသမားမျိုးမဆိုထိန်းချုပ်ရမှာပါပဲဒါဟာတရားပါတယ်လို့ရေးလာပါတယ်โอเคနိုင်ငံတကာကသတင်းအဖွဲ့အစည်းတွေနဲ့လူခွင့်ရေးသမားတွေကတော့ဒါကိုပြင်းပြင်းထန်ထန်ကန့်ကွက်နေတာဖြစ်ပါတယ်เนาะပြည်စုံဆိုတော့ဒီ Facebook account ပိုင်ရှင်ကလည်းထောက်ခံပါတယ်ဒီလိုမျိုးသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ထားလို့လည်းပြည်တွင်းလုံခြုံတာပါလို့ဒီသောရရှင်ကသူ့ရဲ့အမြင်သူ့ရှုထောင့်ကရေးလာပါတယ
်ဒီလိုတင်းကျပ်ထားလို့လည်းတရုတ်ပြည်ကြီးဒီလောက်လူညုံကြီးကောင်းတာပါအကျဉ်ဖက်သမားတွေရှိလို့လားဖခင်ကြောင့်လည်းတနက်နဲ့ဝင်ပြေးရတဲ့သူအသေးခံဘုံခွက်တဲ့သူရှိလို့လားပြည်တွင်းပြည်ပစစ်ကောရှိလို့လား
သောရရှင်တနက်ခွန်ဖဖင်ဆိုတဲ့သောရရှင်ကတော့မနိုင်ငံကတော့အဲ့လိုလာပြီးတော့တင်းလို့လက်ခွင့်ပိတ်ပင်လို့မရပါဘူးတနိုင်ငံလုံးမအားတော့ဘူးဆိုတော့အခုလိုရေးလာပါတယ
်သူတို့နိုင်ငံပိတ်ချင်းပိတ်မပိတ်ချင်းနေမြန်မာနိုင်ငံကိုအဲ့လိုလာပိတ်လဲပြည်သူတွေမအားတော့ပါဘူး TV တလုံးကိုတရွာလုံးသွားကြည့်ရတဲ့ခက်ကကြမ်းခဲ့ပြီအစိုးရမလုပ်တဲ့ဆိုတာအကြတာကအစအကုန်သိနေကြပါပြီထတ်လိမ်ဖို့မစူးစမ်းပါနဲ့တော့ခိုင်းရမလားဆိုပြီး channel ထည့်ကြည့်တာ ဘာမှခိုင်းစားလို့မရမှာတော့အရင်နေရာဘေးမဲ့စကြကိုပြန်လွတ်ပေးလိုက်ရုံပေါ့
နိုင်ငံတကာကိုအင်တာနက်နဲ့ချိတ်ဆက်လို့လွယ်လွယ်ကူကူရတယ်ခင်မလို့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ပိတ်လို့မရတော့ပါဘူးဆိုပြီးဒီတော်ရရှင်ကြီးလာတာဖြစ်ပါတယ် Robert Zian ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းဒီမှာနဲ့အတူတူပါပဲတရုတ်ပြည်ကမဝေဖန်ရဘူးအကောင့်ပိတ်မယ် report ထုမယ်ဆိုတာကြီးပဲအဲ့ဒါနဲ့စိတ်တိုင်းမကြရင်တရားမှဆွဲလိုက်သေးတယ်။ဘာဒီမိုကရေစီလဲဆိုပြီးမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေကိုတရုတ်နိုင်ငံတာရကားနဲ့ရေးလာပါတယ်။အဲ့ဒီအစီအစဉ်မဆုံးခင်မှာကျမတို့ဒီနောက်တစ်ပတ်ကြရင်တော့ American ပြည်အောင်စုမှမိခင်များနေ့တနင်္ဂနွေနေ့အတွက်အမှတ်တရအနေနဲ့မိခင်နဲ့ပတ်သက်တဲ့အထူးအစီအစဉ်လေးတင်ဆက်ပေးကြပါမယ်လို့လည်းပြောကြပါတယ်။ကိုမိခင်နဲ့ပတ်သက်ပြီးတော့ကိုအမှတ်တရဖြစ်တဲ့အကြောင်းအရာလေးတွေကိုရဲ့အမေအကြောင်းကိုမေကကိုဘယ်လိုလုပ်ပေးခဲ့လဲကိုမေအကြောင်းစဉ်းစားလိုက်ရင်ဘာလေးတွေစဉ်းစားဖြစ်လဲအမှတ်တရစကားလေးတွေပြောချင်တယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးပို့ထားနိုင်ပါတယ်ရှင်။ email လိပ်စာကတော့ bermis@voanews.com ဖြစ်ပါတယ်။လွယ်လွယ်ကူကူ Facebook ပို့မယ်ဆိုရင်လည်းကျမတို့ဒီ VOAမြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာကျွန်မဒီစီစဉ်အကြောင်းအရာနဲ့ပတ်သက်ပြီးတော့နေရာလေးတနေရာလုတ်ပေးထားပါမယ်။အဲ့မှာစာလာပြီးရေးနိုင်ပါတယ်။ဒါမှမဟုတ်ရင်လည်း view Facebook Messenger ကနေပြီးတော့လည်းကျွန်တော်တို့စီကိုဒီမိခင်များနဲ့အမှတ်တရစကားလေးတွေစာရေးပြီးတော့ပို့နိုင်ပါတယ်ရှင်။အဓိကကတော့ကိုအမေကိုပါပြောချင်တယ်ဆိုတာလေးကိုရေးပို့လိုက်ဖို့ပဲဖြစ်ပါတယ်။မေလ12ရက်နေ့မိခင်များနေ့မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်နော်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bermis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့ VOA တိချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ဖြောပြပေးခြင်းပါတယ်ရှင်။ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့သချင်းလေးနဲ့ဖြောပြပေးခြင်းတာပါ။ VOA တိချစ်တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးနော်။ဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပွင့်စာတွေနဲ့တေးသချင်းတောင်းလွားတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA ကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နာဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို VOA ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။မေးတနာချောအပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့ radio နဲ့ရုပ်သံအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။အစိုးရနဲ့တက်မတော်လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားခွင့်ကိုမြင့်တင်ပေးနေကြပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရရှင
်။ပြီးခဲ့တဲ့မေလ3ရက်နေ့ဟာ World Press Freedom Day လို့ခေါ်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။အခုနှစ်ထူးခြားတာကတော့ရခိုင်ပြည်နယ်မှာစုံစမ်းဖော်ထုတ်တဲ့ဒရင်ရေးသားရင်အစိုးရလှည့်ဝှက်ချက်အဲ့ဥတွေနဲ့ထောင်ဒဏ်ခုနှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက် UNESCO အဖွဲ့ကပေးတဲ့ World Press Freedom Prize ဆုချီးမြှင့်ခံရပါတယ်။နောက်ထပ်ထူးခြားတာကတော့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အခမ်းအနားကိုနိုင်ငံတော်သမ္မတနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်၃ယောက်စလုံးကတဝန်လှော်ပြီးပေးပို့လာခြင်းပါ။အဓိပ္ပာယ်ကတော့သူတို့အားလုံးစာနေစင်းလွတ်လပ်ခွင့်ကိုအလေးထားတယ်ဆိုတဲ့သဘောပါသူတို့ပေးပို့တဲ့သဝန်လွှာတွေမှာဘာတွေဖော်ပြထားသလဲလက်ရှိမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဘယ်အဆင့်ရောက်နေသလဲဆိုတာလေ့လာသုံးသပ်တင်ပြသွားပါမယ
်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်သမ္မတဦးဝင်းမြင့်ပေးပို့တဲ့သဝန်လွှာမှာအစိုးရအနေနဲ့လွတ်လပ်သောမီဒီယာနဲ့ဒီမိုကရေစီအစဉ်အမြဲရှင်တွဲနေတယ်လို့ယုံကြည်တဲ့အကြောင်းဒီမိုကရေစီအတွင်ကူးပြောင်းရေးမှာမီဒီယာရဲ့အားမလွဲမသွေလိုအပ်တယ်လို့ခံယူကြောင်းဖော်ပြထားပါတယ်အစိုးရအနေနဲ့မီဒီယာရဲ့အခန်းကဏ္ဍကိုအများကြီးအရေးထားနေတယ်လို့နိုင်ငံတော်တရားရေးလုပ်ငန်းစဉ်တွေဒီမိုကရေစီတရားရေးလုပ်ငန်းစဉ်တွေအတွက်အနှောက်အယှက်ဖြစ်စေမယ့်ပဋိပက္ခအကဲဆက်မှုတွေသတင်းအမှားတွေအမုန်းစကားတွေညှတာမှုမရှိတဲ့တစ်ဖက်သက်သတင်းဖော်ပြမှုတွေကိုကျင့်ဝတ်နဲ့အညီစောင့်ထိန်ကျင့်သုံးပေးဖို့လိုအပ်တယ်လို့ဆိုထားပြီးဒီမိုကရေစီအရေးကိုကာကွယ်တဲ့စာနယ်ဇင်းသမားတွေဖြစ်အောင်ကြိုးစားဖို့တိုက်တွန်းထားပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပေးပို့တဲ့သဝင်လွှာမှာတော့သတင်းစာဆရာကြီးတွေအနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်ဆိုင်ရာပြဿနာတွေကိုဖြေရှင်းဆောင်ရွက်တဲ့ဤသူသတင်းသမားတွေအနေနဲ့စာနယ်ဇင်းကြေဝတ်တွေကိုလေးစားလိုက်နိုင်ရေးထိမ့်သိမ့်ညှင့်တင်ရေးကိုလည်းဂရုပြုဆောင်ရွက်ပေးဖို့တိုက်တွန်းထားတာတွေ့ရပါတယ်။ဒါအပြင်စာနယ်ဇင်းကြေဝတ်နဲ့အညီထုတ်ဖော်ပြောဆိုရေးသားနေတဲ့စာနယ်ဇင်းသမားတွေဘေးကင်းလုံခြုံရေးအတွက်အားလုံးဝိုင်းဝန်းပူပေါင်းကာကွယ်ကြရမှာဖြစ်တယ်လို့စာနယ်ဇင်းကျင့်ဝတ်ချိုးဖြတ်တာမရှိဘူးဝိုင်းဝန်းပြုပြင်တက်မှတ်ပေးကြရမယ်လို့ဖော်ပြထားပါတယ်သမရနဲ့အတိုင်းမင်ကန်နှစ်ယောက်ရဲ့အမှားစကားတွေကတော့သူတို့အနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်ကိုအတိအမှတ်ပြုတယ်တစ်ဖက်မှာလည်းစာနယ်ဇင်းသမားတွေအနေနဲ့ကျင့်ဝတ်နဲ့အညီရေးသားဖို့လိုတယ်လို့ထောက်ပြပြောဆိုလို့ရင်းဖြစ်တာတွေ့ကြရပါတယ
်ဘူဂျုံမူကြီးမေအောင်လှိုင်ရဲ့သွန်လွှာမှာတော့အဲ့ဒီထက်အများကြီးပိုတိုတာတွေ့ရပါတယ်သူကကမ္ဘာလူခွင့်ရေးကြေညာစာရမ်းမှာလွတ်လပ်စွာထုတ်ဖော်ခွင့်ရှိတယ်လို့ဆိုထားပေမဲ့အခြားသူတွေရဲ့အခွင့်အရေးအများပြည်သူအေဂျင့်တာယာရေးနဲ့အကျိုးစီးပွားဖြစ်ထွန်းရေးအတွက်ဥပဒေအရသတ်မှတ်ထားတဲ့ကန့်သတ်ချက်တွေအတိုင်းပဲကျင့်သုံးပိုင်ခွင့်ရှိကြောင်းပြဋ္ဌာန်းထားတာကိုသတိပေးပါတယ်။နောက်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားဖြန့်ဝေခွင့်တွေကိုပြဋ္ဌာန်းထားပြီးအဲ့ဒီအခွင့်အရေးတွေကိုရယူကျင့်သုံးရမှာနိုင်ငံသားတိုင်းဟာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရရွာအေဂျင့်တာယာရေးဒါမှမဟုတ်ပြည်သူတွေရဲ့ကိုကျင့်တရားကျိုးငါပြဋ္ဌာန်းတဲ့ဥပဒေတွေနဲ့မဆန့်ကျင်စေရေးတိုက်တွန်းထားတာတွေ့ရမယ်လို့ဆိုပါတယ်။ဘုရင်မူကြီးမဲအောင်လာရဲ့တုံလွှာကတော့လက်ရှိတပ်မတော်ကတရားစွဲထားတဲ့တတိယဒဏ်ကြီးသောအမှုတွေနဲ့ပတ်သက်ပြီးကာကွယ်ပြောဆိုလိုက်တဲ့သဘောလို့မှတ်ယူနိုင်ပါတယ်
။ရ လက်တလောအဖြစ်အပျက်တွေကိုကြည့်ရင်ဒကြံမတိုင်းခင်ဧပြီလ12ရက်နေ့ကအင်းစိန်မြို့နယ်တရားရုံးမှာပုံမှန်905ကကြီးနဲ့တရားစွဲခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကိုအဲ့ဒီနေ့ရုံးချင်းမှာတရားသူကြီးကအာမခံမပေးတဲ့အတွက်အင်းစိန်အချင်းတောင်အချုပ်ဆောင်မှာဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။လူခွေကြီးနဲ့လူကုံတိတ်ခါရုပ်ရှင်ပွဲတော်ကိုပူးတွဲတည်ထောင်သူဒါရိုက်တာမင်းထင်ကိုကိုကြီးကိုရန်ကုန်တိုင်းအင်းစိန်မြို့နယ်ရဲစခန်းနဲ့တရားရုံးမှာတက်မတော်ကိုစားရန်ကုန်တက်နယ်မှုပုံမူကြီးလင်းထွန်းကဆက်သွယ်ရေးဥပဒေပုံမှား66ကကြီး905ကကြီးနဲ့အမှုဖွင့်ထားတာပါတက်မတော်တာဝန်ရှိသူတွေဟာတီးခဲ့တဲ့ဧပြီလ1ရက်ကရန်ကုန်တိုင်းတိုက်ကြီးမြို့နယ်အဖြောင်းမြို့မှာပြုလုပ်ခဲ့တဲ့အခြေခံဥပဒေပြင်ဆင်ရေးထောက်ခံပွဲမှာဘိုးကြီးဟောင်းဦးနေမျိုးစင်ရဲ့ဟောပြောချက်တွေဟာတက်တွင်းပုံကံမှုကိုဖြစ်စေနိုင်တယ်ပြည်သူတွေကလည်းအစိုးရကိုတိုက်ခိုက်လာနိုင်တယ်ဆိုပြီးတိုက်ကြီးမြို့အမှတ်1တက်မတော်တမ်းမြင့်လေးကျင့်ရေးကျောင်းကဒုတိယဘုံမှုကြီးတိုးလွင်ကရာစသက်ကြီးဥပဒေပုံမှ905ကကြီးခါခွေးနဲ့အမှုဖွင့်တရားစွဲခဲ့ပြီးအခုဆိုအင်းစိန်အချင်းထောင်ထဲရောက်နေပါပြီ။နောက်တဲ့တကြံမန်းတဲ့တွေမှာတန်ကျက်ထိုးဖျော်ဖြေခဲ့တဲ့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်မက်ကေကိုင်းထွန်းအပါဝင်လူငယ်9ယောက်ကိုလည်းတက်မတော်ကနေပုံမှ66ကကြီးပုံမှ905ကကြီးနဲ့တရားစွဲခဲ့ပြီးအခုအားလုံးထောင်ထဲကနေအမှုရင်ဆိုင်နေရပါတယ်။ဒါရင်မကတက်မတော်တာဝန်ရှိသူတွေဟာရခိုင်သတင်းရေးသားဖော်ပြရမှာမျှတမှုမရှိလို့ဆိုပြီးအေရဝတီသတင်းဌာနကိုဆက်သွယ်ရေးဥပဒေပုံမှ66ကကြီးနဲ့တရားစွဲခဲ့ပါသေးတယ်။တက်မတော်အနေနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုနေကြတာတွေကိုတရားစွဲနေရုံမကတရားစွဲတဲ့စီမားလေးသတင်းမီဒီယာဥပဒေနဲ့မစွဲဘဲဘာကြောင့်ပုံမှ905ကကြီးလို905ခါခွေးလိုမျိုးသုံးစွဲနေရသလဲလို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကိုမိတဲ့အခါသူကသတင်းမီဒီယာဥပဒေမှာပြစ်ဒဏ်ဟာငွေဒဏ်လောက်ပဲပါတာကြောင့်ကျေနပ်မှုမရှိလို့အခုလိုအခြားပုံမှန်တွေနဲ့တရားစွဲရတာဖြစ်တဲ့အကြောင်းအတိအလင်းဖြေကြားသွားတာတွေ့မြင်ကြရပါတယ
်။အခုလိုတမတော်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုရေးသားသူတွေကိုတမတော်ဘက်ကတရားစွဲပြီးအကျဉ်းထောင်ထဲရောက်အောင်ပို့နေတာတွေဟာလွတ်လပ်စွာပြောဆိုရေးသားထုတ်ဝေခွင့်ရှုတော့ကကြည့်မယ်ဆိုရင်တော့လက်ခံနိုင်စရာမရှိပါဘူး။ဒီနေရာမှာတရားရေးမှန်တမ်းရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်။တမတော်ဘက်ကပုံမှန်905ကကြီးခခွေနဲ့တရားစွဲလာတိုင်းတရားသူကြီးတွေကလက်ခံတယ်ဆိုတာကတော့သိတဲ့ဘာဝမကြပါဘူးအပြစ်ရှိတာမရှိတာတရားရုံးကဆုံးဖြတ်မယ်လက်တလို့တော့ထောင်ထဲကနေပဲတရားရင်ဆိုင်ဆိုတာမျိုးဟာလွတ်လပ်စွာပြောဆိုရေးသားပိုင်ခွင့်ကိုတနည်းအားဖြင့်ချင်းချောက်ရရောက်စီပါတယ်အခြားတစ်ဖက်မှာလည်းအစိုးရဘက်ကနေဒီကနေ့အချိန်ထိပုဂ္ဂလိကရုပ်သံရေဒီယိုတွေကိုလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ခွင့်ပြုမပေးသေးတာသတင်းသိပိုင်ခွင့်ဥပဒေ Right to Information Law လို့မျိုးpublic service media psn လိုဥပဒေမျိုးကိုပြဋ္ဌာန်းနိုင်မှုအချိန်ဆွဲထားတာတွေကလည်းလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ပြောဆိုခွင့်ကိုအားပေးရမရောက်ဖြစ်နေသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
နောက်ဆင်ခဲ့ရတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုကျမတို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းကြည့်ရှုနားဆင်နိုင်ကြပါရရှင်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလှိုင်းအစီအစဉ်မှာကိုသားညုံတင်ဆက်မဲ့အကြောင်းအရာကိုနားဆင်ကြည့်ကြရအောင်ပါ
ရှိမှတ်ပြအခုရပိုင်းတွေအတွင်းမြန်မာစစ်တပ်ဟာသူ့ပေါ်ဝေဖန်ရေးသားပြောဆိုတဲ့သတင်းမီဒီယာတွေနဲ့ပုဂ္ဂိုလ်ချို့တွေကိုရာဇဝတ်မှုပုံမှန်တွေနဲ့ဆွဲချက်တင်ပြီးတော့ရေးယူကင်တွယ်လာတာတွေခက်စိတ်စိတ်တွေ့နေရပါတယ်သတင်းမီဒီယာတွေနဲ့ပတ်သက်လို့ရှိရင်ကင်တွယ်ဖြည့်ရှင်းနိုင်တဲ့မီဒီယာဥပဒေရှိနေပြီမဲ့လို့အဲ့ဒီမီဒီယာဥပဒေကိုကြော်ပြီးတော့ရာဇဝတ်မှုပုံမှန်တွေတုံးဆွဲလာသလိုတရားရေးဌာနတွေကလည်းဒါကိုစမ်းသပ်မှုမလုပ်ဘဲနဲ့ချက်ချင်းဆိုသလိုဖမ်းဆီးရေးယူတာတွေလှုပ်လာပါတယ်ဒါကြောင့်မလို့စစ်တပ်ကအခုလိုမျိုးရေးယူကင်တွယ်လာတဲ့အခြေအနေနဲ့ပတ်သက်လို့လာမယ့်အင်္ဂါနေ့ညဒက်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
ခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငင်းချမ်းကတင်ဆက်ထားပါရရှင
်။ကွန်ဂိုနိုင်ငံကဂေါ်ရီလာမျိုးဝင်တွေဟာလူလိုမျိုးဆက်ပြီးရိုက်ပြတဲ့ဓာတ်ပုံတစ်ပုံကြောင့်နာမည်ကြီးသွားပါတယ်။ကွန်ဂိုနိုင်ငံရဲ့ဗာရွန်ဂါအမျိုးသားဥယျာဉ်ကဝန်ထမ်းတအူးနဲ့အတူဓာတ်ပုံတွဲရိုက်ပြတဲ့ပုံကအင်တာနက်မှာဒူးကြိုက်များသွားတာပါ။ ဥယျာဉ်ဝန်ထမ်းတအူးဟာဂေါ်ရီလာတွေနဲ့အတူလမ်းလျှောက်လာရင်ဒီဓာတ်ပုံကိုရိုက်ခဲ့တာပါ။မြဝင်တွေဟာလူလိုမျိုးလိုက်လုတ်တက်တာကြောင့်အခုလိုနာမည်ကြီးတဲ့ပုံလေးရသွားတာလို့ဒီဥယျာဉ်ဝန်ထမ်းကပြောပါတယ်။ဒီမြဝင်တွေကို2008ခုနှစ်ခဲကကယ်တင်ဆောင်လျှောက်လာခဲ့တာဖြစ်ပြီးတော့ကမ္ဘာပေါ်မှာရှိတဲ့တောင်မြဝင်အကောင်ရေစုစုပေါင်းရဲ့ထက်ဝက်ကျော်လောက်ဟာဒီဥယျာဉ်ထဲမှာနေထိုင်ကြပါတယ်။ဒီမြဝင်တွေဟာလက်နက်ကင်တပ်ဖွဲ့တွေမှောင်ခိုမုတ်ဆိုးတွေရဲ့တပ်ဖြတ်ခြင်းကိုခံနေရပြီးတော့မျိုးတုံးမဲ့အန်ဒီရယ်ကိုလည်းရင်ဆိုင်နေရတာပါ။ပြီးခဲ့တဲ့နှစ်တုန်းကတနတ်သမားတွေဟာကမ္ဘာလက်ခီးသွားတွေကိုပြန်ပေးဆွဲပြီးခုခံတဲ့ဥယျာဉ်ဝန်ထမ်းတအူးကိုတပ်ပစ်ခဲ့တဲ့အတွက်လည်းဒီဥယျာဉ်ကိုပိတ်ပစ်ခဲ့ရပူပါတယ်။
အိန္ဒိယနိုင်ငံမှာတောင်တက်သမားတစုဟာရတ္တီမြင့်လူတွေရဲ့ခြေရလို့ထင်တဲ့ခြေရတွေတွေ့ခဲ့ကြပါတယ်။ဒဏ္ဍာရီပုံမြင်တွေကအဆိုရရှင်တော့နှင်းလူတွေကနှင်းဖုံဟိမဝန္တာတောင်တန်းတွေဒေသမှာနေထိုင်တာဖြစ်ပါတယ်။နေပေါ်ရွရပုံမြင်တွေမှာပါတဲ့ဒီနှင်းလူတွေရဲ့ခြေရလို့ယူဆရတဲ့အလျား32လက်မအနံ15လက်မရှိတဲ့လက်သေးတဲ့ခြေရကြီးတွေကိုနေပေါ်နဲ့တရုတ်နယ်စပ်နာကမကူလူတောင်စခန်းနားမှာအိန္ဒိယစစ်တပ်ကတွေ့ခဲ့တာပါ။အဲ့ဒီဒေသတဝိုက်ဟာကမ္ဘာအမြင့်ဆုံးနှင်းဖုံတောင်တန်းဒေသတွေဖြစ်ပြီးတော့အရင်တော့ကလည်းသူတေသနာလုပ်တဲ့သူတွေကနှင်းလူကိုအဲ့ဒီဒေသတဝိုက်မှာရှောက်ဖွေခဲ့ကြပူပါတယ်။အကောင်ကြီးကြီးအမွေးထူထူတဘာဝအတွင်းဟိမွန်ဒါနှင်းဖုံတောင်တန်းဒေသမှာရှောက်သွားနေတဲ့နှင်းလူရဲ့ဒဏ္ဍာရီဟာ1920ပြည့်နှစ်တွေကခေတ်ဆားနေခဲ့တာပါ။ဒါမဲ့အခုထက်ထိတော့သိပ္ပံပညာရှင်တွေကဒီနှင်းလူနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့သက်တည်အထောက်အထားတွေမတွေ့ရသေးပါဘူး။2019ခုနှစ်တုန်းကအခုလိုမျိုးတက်တွေတွေ့ရတယ်လို့ထင်ပြီးတော့နှင်းလူနမူနာပုံစံတွေပို့ဆောင်စစ်ဆေးခဲ့ပေမဲ့လည်းဝက်ဝံတကောင်ရဲ့အပိုင်းအစတွေဖြစ်နေတာတွေ့ခဲ့ရပါတယ
်။ရုရှားနိုင်ငံကစွန့်စားသူတယောက်ဟာကဲရက်နေတစည်းနဲ့ကမ္ဘာတောင်ပိုင်းသမုဒ္ဒရာတပတ်ပတ်ကိုကြိုးပမ်းနေပါတယ်။ Fridor Kunyukov ဟာအခုလိုတကူရောလေတစည်းနဲ့သမုဒ္ဒရာတွေဖြတ်တန်းတာမှာပြီးခဲ့တဲ့အပတ်ကတောင်အမေရိကတိုက်ချီလီနိုင်ငံကမ်းလွန်ပြင်ကိုရောက်ရှိခဲ့ပါတယ်။ချီလီကမ်းရိုးတန်းမုန်တိုင်းထန်နေတဲ့ပင်လယ်ပြင်ထဲမှာသူ့ကိုချီလီရေတပ်လေရင်တစ်စင်းကရှာဖွေတွေ့ရှိခဲ့တာပါ။အသက်68နှစ်အရွယ်ရှိနေပြီဖြစ်တဲ့ရုရှားသင်္ဘောသားဟောက်ဟာသူ့ရဲ့ကဲ့ရက်လှေကလေးနဲ့နယူးဇီလန်နိုင်ငံဆောက်အိုင်လန်ကျွန်းကနေလွန်ခဲ့တဲ့ရက်140လောက်ကထွက်ခွာလာခဲ့တာပါ။ချီလီရေပိုင်နက်ထဲကဖြတ်တန်းသွားပြီးတဲ့အခါမှာတော့ချီလီရေတပ်ကသူ့စီကိုတွားရောက်နှုတ်ဆက်ပြီးသူ့ရဲ့ကျန်းမာရေးအခြေအနေကိုမေးမြန်းခဲ့ပါတယ်။ကန်ယူကော့ဖ်ဟာကမ္ဘာတောင်ပိုင်းသမုဒ္ဒရာကိုပတ်ဖို့အပိုင်းသုံးပိုင်းထားပြီးကြိုးပမ်းနေတာပါ။ချီလီတောင်ပိုင်းကကိတ်ဖွန်အငူကိုကြော်ဖြတ်ပြီးရင်တော့သူ့ရဲ့ခရီးစဉ်ပထမပိုင်းပြီးဆုံးပါပါခင်ဗျာ
။ဒါကတော့ကိုငိမ့်ချန်းနဲ့ဒူမဲအေးတန်နာကျော်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တန်ဂီထိုက်ကပြောပြမှာပါ။
ရုရှားလေကြောင်းလိုက်အီရိုဖလုတ်ထားတနင်္ဂနွေနေ့တုန်းကမော်စကိုမြို့ရှရီမက်ရှေဘိုလေစိတ်မှာအရေးပေါ်ဆင်းသက်ခြင်းမိလောင်ကျွမ်းမှုဖြစ်တာကြောင့်အနည်းဆုံးလူ40သေဆုံးသွားကြောင်းမော်စကိုကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ Sukhoi Superjet 100အမျိုးအစားအဲ့ဒီလေယာဉ်ဟာလေယာဉ်ပေါ်မှာခီးတဲ့83ဦးနဲ့လေယာဉ်အမှုထမ်း5ဦးစုစုပေါင်း88ဦးလိုက်ပါခဲ့တာပါ။လေယာဉ်မိလောင်ကျွမ်းရတဲ့အကြောင်းရင်းကိုတော့အခုချိန်ထိမသိရသေးပါဘူးရှင်။အစ္စရေးနဲ့ဂါဇာနယ်စပ်တလျှောက်၅နှစ်အတွင်းအသေးအပြောက်အများဆုံးတိုက်ခိုက်မှုတွေမှာဂါဇာကဟမတ်ပြစ်မှတ်တွေကိုအပြင်းအထန်ဆက်ပြီးတော့တိုက်ခိုက်ဖို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကစစ်တပ်ကိုညွှန်ကြားထားပါတယ်။ပြီးခဲ့တဲ့တောက်ချနေ့ကဆာလူဒုံးချီတွေနဲ့ပြစ်ခတ်မှုနဲ့လေကြောင်းကနေတုံ့ပြန်တိုက်ခိုက်မှုတွေအတွင်းအနည်းဆုံးပါလက်စတိုင်း20သေဆုံးခဲ့ရပြီးအစ္စရေး၄ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။ရိုက်တာသတင်းထောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်တဲ့တပ်တေအထောက်အထားတွေကိုမြန်မာရဲတပ်ဖွဲ့ကစုဆောင်ရယူတဲ့နေရာမှာအစ္စရေးကုမ္ပဏီ Celebrity ရဲ့ဤပညာကိုအသုံးပြုခဲ့တယ်ဆိုပြီး Washington Post သတင်းစာကြီးကတင်းငင်ကနေမှာဖော်ပြပါတယ်။လက်ခံဖုန်တွေကိုချိုးဖောက်ဝင်ရောက်တဲ့ဤပညာကိုအစ္စရေးကုမ္ပဏီထံကမြန်မာအာဏာပိုင်တို့ရရှိခဲ့တာဆိုပြီးဆက်ရွယ်စတမ်းတွေနောက်တရခန့်ရှိနေရဲ့ပြောဆိုချက်တွေကိုကိုးကားပြီး Washington Post သတင်းစာကြီးကရေးသားခဲ့တာဖြစ်ပါတယ်ရှင
်။သတင်းချင်းချက်ကိုမတ်တင်ဂီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညာဝင်းအောင်ပါရှင်။ Engineer ကတော့ John Elson ဖြစ်ပါတယ်။တနင်္လာနေ့နေ့ခင်ဗီဒီယိုမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွှားကသွားရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.